Welcome to the Voice of America in Burmese.
ဒီအောင်ကင်ဝရညတညဖြစ်ပါစေခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA American တန်ကနေ2024ခုနှစ်မေလ12ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 ထိလိုင်းဒိုမီတာ32 51နဲ့လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညတော့အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ဂါဇာကိုအစ္စရေးကလေကြောင်းတိုက်ခိုက်ခဲ့တဲ့အတွက်19ဦးတဲ့မနေ့သေဆုံးသွားပါတယ်အင်ဒိုနီးရှားမှာမိုးတဲရေကြီးမှုတွေဖြစ်ခဲ့တာကြောင့်အနည်းဆုံး12ဦးသေဆုံးခဲ့ပါတယ်ဒီသတင်းတွေအပါအဝင်တခြားထိတိုင်းရောက်သတင်းတွေကိုတင်ပြပေးသွားမှာခင်ဗျာ
ဟုတ်ကဲ့ပါသတင်းတွေပြီးတဲ့နောက်မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မှာတော့မျိုးဥတော်လည်းအတွင်းအမှုပညာရှင်တွေသူတို့ရဲ့အမှုပညာနဲ့ဆရာနာသိမှုကိုတစ်ဖက်တစ်လမ်းကနေစန့်ချင်နေတာနဲ့ပတ်သက်ပြီး
တမိုင်းကောင်းမွေးရဲ့အဓိကဟိုရည်ရွယ်ချက်ကတော့ဟိုဒီကျွန်တော်တို့တိုက်ပွဲဝင်နေကြတဲ့ဂျဲဘော်တွေတော့ပေါ့နော်ခက်ဆက်ဆက်တိုက်ပွဲဝင်နေကြတဲ့ဂျဲဘော်တွေတော့လို့ပြောရင်ဥမာလိုက်မယ်ခင်ဗျာ။ဒါကြောင့်လို့ဒီချင်းကဒီကတော့ကျွန်တော်တို့ရွှေရှင်က
လင်းထက်ပြောသွားတာဖြစ်ပါတယ်။ဒီကြောင့်ပြည်စုံကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်။ဒါပြင်နောက်ထပ်အပတ်စဉ်ကဏ္ဍတွေမှာတော့ရိုဟင်ဂျာတို့ရဲ့မျှော်လင့်ချက်ကမ္ဘာမြေဝမီဒီယာမြင်ကွင်းချက်အမှတ်စုများမြန်မာပြည်မှာပေးစာကဏ္ဍနဲ့ထူးခြားစံပြသတင်းများအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်ကကြေညာပေးမှာဖြစ်ပါတယ်ခင်ဗျာ
ဂါဇာကမ်းမြောင်မြောက်ပိုင်းမှာရှိတဲ့ဂျဘလီယာဒေသကိုအစ္စရေးကဒီကနေ့အစောပိုင်းမှာတင့်ကားတွေပို့လိုက်ပါတယ်အစ္စရေးကစနေညပိုင်းမှာလေကြောင်းကတိုက်ခိုက်မှုတွေအကြီးအကျယ်ပြုလုပ်ခဲ့တာကြောင့်လူ19ဦးနဲ့မနေ့သေဆုံးပြီးတော့ဒါဇင်နဲ့ချီထိခိုက်ဒဏ်ရာရခဲ့တယ်လို့ဂါဇာကျမ်းမာရေးအရာရှိတွေကပြောပါတယ်ဂျဘလီယာဟာဂါဇာမှာရှိတဲ့တမိုင်းဝင်ဒုက္ခသည်စခန်း9ခုတွေကတစ်ခုဖြစ်ပြီးလူပေါင်း3000ကျော်နေထိုင်တဲ့နေရာလည်းဖြစ်ပါတယ်ဒီမှာနေထိုင်တဲ့သူတွေဟာနောက်ပိုင်းမှာအစ္စရေးနိုင်ငံတည်ထောင်ရေးကိုဦးတည်ခဲ့တဲ့1948ခုနှစ်အာရအစ္စရေးစစ်ပွဲအတွင်းထွက်ပြေးခဲ့ရတဲ့ပါလက်စတိုင်းလူမျိုးတွေကဆင့်သက်လာတဲ့ဆွေစဉ်မျိုးဆက်တွေဖြစ်တယ်လို့ဆိုပါတယ်။ဂါဇာကမ်းမြောင်ကိုထိ ंछ ုပ်ထားတဲ့ဟာမတ်စ်အဖွဲ့ရဲ့စီးရေးလုပ်ငန်းတွေပြန်လည်တည်ဆောက်လို့မရနိုင်အောင်ဟန်တားတဲ့အနေနဲ့ဒီဂျဘလီယာကိုတိုက်ခိုက်ခဲ့ခြင်းဖြစ်ကြောင်းအစ္စရေးစစ်တပ်ကစနေနေ့နောက်ပိုင်းမှာပြောပါတယ်။ဒါ့အပြင်ဂါဇာမြို့ဇေတွန်းဒေသမှာအစ္စရေးစစ်တပ်ကပြုလုပ်ခဲ့တဲ့စစ်ဆင်ရေးအတွင်းပါလက်စတိုင်းစစ်သွေးကြွ30ကိုလည်းတုတ်တင်နိုင်ခဲ့တယ်လို့အစ္စရေးစစ်တပ်ပြောခွင့်ရရစ်တပ်ဗိုလ်ချုပ်ဒန်နီယယ်ဟာဂါရီကပြောပါတယ်။ဒီတော့တွင်ဂါဇာကမ်းမြောင်မြောက်ပိုင်းရာဖာကိုအစ္စရေးကထိုးစစ်ဆင်တိုက်ခိုက်မှုတွေအရှင်းမြင့်လှုပ်ဆောင်တော့မှာဖြစ်တဲ့အတွက်ဒေသကနေဘေကင်းရာကိုအ мян ဆုံးထွက်သွားကြဖို့အစ္စရေးတာဝန်ရှိသူတွေကသတိပေးချက်ထုတ်ပြန်ထားပါတယ်အစ္စရေးစစ်တပ်ကဂါဇာကမ်းမြောင်ကိုစစ်ရေးရာထိုးစစ်ဆင်တိုက်ခိုက်မှုတွေအခုရပိုင်းအတွင်းအရှင်းမြင့်လှုပ်ဆောင်လာနေချိန်မှာပဲအစ္စရေးနဲ့ဟာမတ်စ်အကြားချက်ချင်းအပြည့်ရဆဲကြဖို့ဖန်စီထားတဲ့ဇာကနေပြန်လွတ်ပေးဖို့နဲ့ပါလက်စတိုင်းဒေသကိုစာနာမှုဆိုင်ရာအကူအညီတွေအရှင်းမြင့်ပို့ဆောင်ကြဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတရက်စ်ကဒီကနေ့မေလ12ရက်နေ့မှာတောင်းဆိုလိုက်ပါတယ်ဖန်စီခံဇာကနေကိုချွင်းချက်မရှိပြန်လွတ်ပေးရေးစာနာမှုဆိုင်ရာအကူအညီတွေတိုးမြှင့်ပေးပို့ပေးရေးစတဲ့တကဘာလုံးကတောင်းဆိုထားတဲ့အချက်ကိုကျွန်တော်ဒီနေရာကနေထပ်မံတောင်းဆိုလိုပါတယ်လို့ကူဝိတ်မှာကျင်းပတဲ့ပါလက်စတိုင်းအတွက်အကူအညီပေးရေးနိုင်ငံတကာညီလာခံမှာကုလသမဂ္ဂအတွင်းရေးမှူးချုပ်ကဗီဒီယိုနဲ့ပေးပို့တဲ့မြို့ခွန်းထဲမှာထည့်သွင်းပြောကြားခဲ့တာပါဒီညီလာခံကိုတော့နိုင်ငံတကာအစ္စလာမစ်ကုသိုလ်ပြည်အဖွဲ့ IICO နဲ့ကုလသမဂ္ဂဆန္ဒမှုဆိုင်ရာအကူအညီပေးရေးပူးပေါင်းဆောင်ရွက်ရေးယူ OCHR တို့ကပူးတွဲကျင်းပခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
တဲ့များပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 9885တို့အပြင်စနေတနင်္ဂနွေမှာလိုင်းလမ်းမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ခါနေတနင်္ဂနွေနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေရပါခင်ဗျာရုရှားနဲ့နယ်စပ်ဒေသဖြစ်တဲ့ယူကရိန်းပြည်ခါကီဖ်ဒေသအတွင်းမှာရှိတဲ့အရေးပါတဲ့မြို့ကိုရုရှားတို့ကနယ်စပ်ဖြတ်ကျော်ပြီးတိုက်ခတ်မှုတွေအရှင်းမြင့်ပြုလုပ်နေတဲ့အတွက်ထောင်နဲ့ချီတဲ့ဒေသကနေဘေးကင်းရာထွက်ပြေးတင်းရှောင်နေကြရတယ်လို့ယူကရိန်းတာဝန်ရှိသူတွေကဒီကနေ့ပြောပါတယ်လူပေါင်း 4,100 နီးပါးကိုဘေးကင်းရာကိုရွှေ့ပြောင်းပေးခဲ့ရကြောင်းခါကီဖ်ဒေသအုပ်ချုပ်ရေးမှူးအိုလက် ဆန်ဂူဘော့ဖ်ကလူမှုကွန်ရက်မှာရေးပါတယ်ဒါဟာဒေတာတွေမှာရှိတဲ့ကြေးရွာ၅ရွာကိုရုရှားတို့ကသိမ်းပိုက်လိုက်ကြောင်းကြေညာပြီးနောက်တနေ့မှာပဲအခုလိုပြောကြလိုက်တာပါနေဇတ်မြို့ဖိုင်ရှန့်စ်ကနေထွက်ပြေးလာကြတဲ့ဒေတာကန်လူအုပ်တစုကိုဒီကနေ့တွေ့ရှိခဲ့တဲ့အကြောင်းအဲ့ဒီထက်ကအများစုဟာတက်ကြီးရွယ်အိုတွေဖြစ်ကြောင်း AFP သတင်းကလည်းရေးပါတယ်ရုရှားတပ်ဖွဲ့တွေကပြီးခဲ့တဲ့မေလ10ရက်တောက်ချာနေ့မှာယူကရိန်းနိုင်ငံအရှေ့မြောက်ပိုင်းနေဇတ်ဒေသကိုထိုးစစ်ဆင်တိုက်ခိုက်တာမှာလွန်ခဲ့တဲ့နှစ်နှစ်နီးပါးကသူတို့မောင်းထုတ်ခံရတဲ့နေရာတွေရှိရာကိုရုရှားတပ်ဖွဲ့တွေအနည်းငယ်ပြန်လည်ရရှိသွားတယ်လို့ဆိုပါတယ်ရုရှားရဲ့တိုက်ခိုက်မှုကြောင့်အရသာသေဆုံးမှုတွေလည်းရှိနေတာမှာကလိုက်ဘုတ်ဒေကျေးရွာကအသက်63နှစ်အရွယ်အမျိုးသားတဦးရုရှားတို့ရဲ့အမြောက်ကြီးထိမှန်ပြီးတော့သေဆုံးသွားတယ်လို့ဆန်ဘူဂော့ဖ်ကပြောပါတယ်ခင်ဗျာအင်ဒိုနီးရှားနိုင်ငံအနောက်ပိုင်းမိတောင်ပေါက်ကွဲမှုဖြစ်ခဲ့တဲ့ဒေသမှာမိုးကြီးပြီးရုတ်တရက်ရေကြီးမှုတွေဖြစ်ခဲ့တာအပြင်အိတ်ခဲနေတဲ့ချော်ရည်တွေစီးဆင်းခဲ့တာကြောင့်အနည်းဆုံး12ဦးသေဆုံးပြီးတော့4ဦးပျောက်ဆုံးနေတယ်လို့တာဝန်ရှိသူတွေကဒီကနေ့မေလ10ရက်နေ့မှာပြောကြားလိုက်ပါတယ်။စနေနေ့ည10:00ခွဲလောက်ကနိုင်ပေါင်းများစွာမိုးတွေအဆက်မပြတ်ရွာသွန်းပြီးမာရပီမိတောင်ကနေချော်ရည်အေးတွေစီးဆင်းခဲ့တာကြောင့်ဂျာဗာကျွန်းအနောက်ပိုင်းကအန်ဂမ်နဲ့တနာဒတာကျေးရွာတွေမှာရေကြီးမှုတွေဖြစ်ခဲ့တယ်လို့ရှာဖွေကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်။ချော်ရီအေးအေးဆိုတာကတော့မီးတောင်ပေါက်ပြီးတော့တင်ကျန်နေတဲ့ပြာမုံတွေကမိုးရွာပြီးတအောက်ကိုရွှွန့်နှုန်နေတဲ့ဘက်ဆစ်ဆင်းကျလာတာဖြစ်ပါတယ်။အခုချိန်ထိတော့သေဆုံးသွားသူတွေက3နှစ်နဲ့8နှစ်အရွယ်ကလေးငယ်2ဦးအပါအဝင်လူ6ဦးကိုဘသူဘဝဖြစ်တယ်ဆိုတာကိုသိရှိထားပြီးဖြစ်တယ်လို့ဆိုပါတယ်။အသက်ရှင်ကျန်တဲ့သူတွေကိုရှာဖွေတဲ့လုပ်ငန်းတွေဒီကနေ့ဆက်လက်လှုပ်ဆောင်သွားမယ်လို့ဒေတာရင်းရှာဖွေကယ်ဆယ်ရေးအကြီးအကဲအဗ်ဒူမာလစ်ကပြောပါတယ်။ဒီဒေတာတွေကခရိုင်နှစ်ခုမှာအရေးပေါ်ကယ်ဆယ်စခန်းတွေလည်းဖွင့်လှစ်ထားတယ်လို့ဆိုပါရခင်ဗျာ
နောက်ဆုံးသတင်းတွေကိုကိုဇော်ဝင်းနိုင်ကကြီးညာပေးခဲ့တာဖြစ်ပါတယ်အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးသွားတော့မှာဖြစ်ပါတယ်အရင်ဆုံးတော့ရွှေညာတို့ရဲ့မျောလင်းချက်အစီအစဉ်ကိုထုတ်လွှင့်ပေးပါပါဒေသတွင်းမှာရောဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေထဲမှာပါစာနေရိတ်ခါဖျက်တောက်မှုတွေအပါအဝင်အခက်ခဲစိန်ခေါ်မှုမျိုးစုံနဲ့ရင်ဆိုင်နေရလို့ပြည်ပကိုထွက်ခွာပြေးဖို့ဒီလန်ပေါင်းစုံနဲ့ကြိုးပမ်းနေကြတဲ့ထောင်ချီတဲ့ရွန်ဂျာတွေရဲ့ပင်လယ်ပြင်လမ်းခရီးကဒီကြမ်းတမ်းပါတယ်အမျိုးသားတွေနဲ့အတူလိုက်ပါလာရတဲ့ရွန်ဂျာအမျိုးသမီးတွေနဲ့မင်းကလေးတွေရင်ဆိုင်ရတဲ့လိမ်မိုင်းဆိုင်ရာအနိုင်ကျင့်မှုညမနေဆံမှုအသက်သေဆုံးရတဲ့အထိကြုံရတဲ့ပင်လယ်ပြင်တွေကကမ်းမမြင်လမ်းမမြင်အနာဂတ်ပျောက်နေရတဲ့အနေအထားတွေအကြောင်း AP သတင်းဆောင်မကိုအခြေခံပြီးတော့မတ်ဆူမွန်ကရိန်ဂျာတို့ရဲ့မျောလင်းချက်စီစဉ်ကနေတင်ဆက်ပေးထားပါတယ်ခင်ဗျာ
ကမ်းမမြင်လမ်းမမြင်ခရီးလမ်းဘက်မှာအဆုံးသတ်မလဲဆိုတာမရေရာတဲ့ပင်လယ်ရေကြောင်းခရီးလမ်းကိုအသက်အာမခံချက်မပေးနိုင်တဲ့လုံခြုံရေးစီမံမှုတွေအလွန်မဲအားနေတဲ့မိဂါမတ်တခနော့ခနဲ့ဆက်လီလေးတွေနဲ့ထောင်နဲ့ချီတဲ့ရိုဟင်ဂျာတွေဟာပင်လယ်ပြင်ကိုဖျက်ကျော်ပြီးတော့ဘဝနဲ့ရင်အသက်ဆုံးထွက်ခွာလာနေကြတာဖြစ်ပါတယ်။သူတို့နေထိုင်ခဲ့တဲ့ရခိုင်မြောက်ပိုင်းမှာလည်းအေအေအာရခတက်တော်နဲ့စစ်ကောင်စီတက်တွေကြားမှာဆေးရေးပရိပခါတွေပြင်းထန်နေဆက်ဖြစ်လို့သူတို့အတွက်လုံခြုံရေးကစိုးရိမ်ရနောက်ပြီးတော့နှစ်ပေါင်းများစွာဖိနှိပ်ခံရပြီးတော့လူမျိုးတုံးတက်ဖြတ်မှုအထိရင်ဆိုင်ခဲ့ရတာဖြစ်ပါတယ်။ဒီလိုမျိုးနယ်မြေရှင်းလင်းရေးတွေမှာအသက်လူပြီးတော့နေဆက်ဖျက်ကျော်ထွက်ပြေးခိုလုံခဲ့ရတဲ့တိမ့်ညက်ချီတဲ့ရိုဟင်ဂျာတွေခိုလို့ရဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းထဲမှာလဲကုလသမဂ္ဂရဲ့စားနပ်ရိက္ခာဖျက်တောက်မှုအပါအဝင်အလုတ်ကိုင်းခွင်လန်းမရှိတာအနာဂတ်မျောလင့်ချက်မဲ့တာလိုမျိုးအခက်အခဲစိန်ခေါ်မှုမျိုးစုံနဲ့ရင်ဆိုင်ရတဲ့အတွက်ပြည်ပနိုင်ငံတွေကိုထွက်ခွာပြေးဖို့ရိုဟင်ဂျာဒုက္ခသည်တွေဟာနီးလန်းပေါင်းစုံနဲ့အသက်ဆုံးကြိုးပမ်းခဲ့ကြတာဖြစ်ပါတယ်ဒီလိုမျိုးအသက်ဆုံးထွက်ခွာပြေးဖို့ကြိုးစားကြရင်းနဲ့အန္တရာယ်များလွန်လာတဲ့ပင်လယ်ပြင်လမ်းခီးကျန်းမှာတော့ရာသီဥတုတန်းကြောင့်ရောရေလိုင်းပုတ်ခတ်မှုတန်းကြောင့်အသက်အန္တရာယ်လုံခြုံရေးအာမခံချက်မပေးနိုင်တဲ့ဆက်လေးတွေတိမ်းမောက်လို့ဒါမှမဟုတ်ဆက်လေးကိုမောင်းနေတဲ့ဆက်တွေကိုရည်ရွယ်ချက်ရှိရှိဖြုတ်ပြီးတော့ခြံထားခဲ့တဲ့အတွက်ပင်လယ်ပြင်ထဲမှာဆက်လေးတိမ်းမောက်ပြီးအသက်ဆုံးရှုံးရတာရှိသလိုရေနစ်မြုပ်နေတဲ့သူတို့ကိုကယ်ဆယ်ထားတဲ့နိုင်ငံတွေဘက်ကဒေသခံတွေကလည်းလက်မခံပြင်းထန်စွာကန့်ကွက်ဆန္ဒပြကြတဲ့အတွက်ရိုဟင်ဂျာတွေအတွက်ကမ်းမမြင်လမ်းမမြင်အနာဂတ်ပျောက်နေရတဲ့အနေအထားဖြစ်ပါတယ်။ဒီလိုမျိုးစိန်ခေါ်မှုများစွာနဲ့ရင်ဆိုင်နေရတဲ့အခြေအနေမှာတော့ဆက်လေတွေပေါ်မှာလိုက်ပါလာရတဲ့ရာနဲ့ချီတဲ့ရိုဟင်ဂျာအမျိုးသမီးတွေနဲ့လူမမဲမိန်းကလေးငယ်တွေအတွက်မရိမှုလိမ်မိုင်းဆိုင်ရာအနိုင်ကျင့်မှုညှဉ်းပန်းနှိပ်စက်မှုနောက်ဆုံးအသက်အန္တရာယ်ဆုံးရှုံးရတဲ့အထိကြုံခဲ့ရတဲ့အဖြစ်အဆိုးတွေအကြောင်းကိုရင်ဆိုင်ခဲ့ရတဲ့အမျိုးသမီးငယ်တွေမျက်မြင်သက်သေတွေကို AP သတင်းဌာနကအင်ဒိုနီးရှားနိုင်ငံအာချေကယာယီကယ်ဆယ်ရေးစခန်းတွေမှာတွေ့ဆုံမေးမြန်းထားပါတယ် လိမ်မိုင်းဆိုင်ရာအနိုင်ကျင့်စော်ကားခံခဲ့ရတဲ့အန်လို့အမည်ဝတ်ပေးထားတဲ့အသက်12နှစ်အရွယ်မိန်းကလေးငယ်ကသူ့ရဲ့အတွေ့အကြုံ AP သတင်းဌာနကိုပြောပြပါတယ်
။ဟိုအရာဘာဖို့လို့မနေ့လိုမှဒီလိုဖြစ်ခဲ့တာနဲ့ဘယ်နဲ့ပါလို့ဖြစ်နေတာလဲ။အားရတဲ့သူတွေဖြစ်နေတာလ
ဲ။မာလီမူးနဲ့ဆက်လီပေါင်းသမားတွေကသူမအပါအဝင်အမျိုးသမီးငယ်၃ယောက်ကိုညှဉ်းပန်းနှိပ်စက်ပြီးတော့လိမ်မိုင်းဆိုင်ရာအနိုင်ကျင့်စော်ကားတဲ့အကြောင်းကိုပြောပြပါတယ်။တကယ်လို့သူတို့ပြောတာကိုမနာခံဘူးဆိုရင်အသက်ခံရမယ်လို့လည်းချိန်ချောက်တယ်လို့ဆိုပါတယ
်။မနာတာကစ်စေတ
ယ်။သူပြောတာကတော့သူ့ကိုအခန်းထဲကိုခေါ်ပြီးတော့တညာလုံးနှိမ့်မှနှိမ့်ဆက်တယ်။တညာလုံးနာကျင်လုံးလို့သူမှုကျွေးခဲ့ရတယ်။သူတို့စိတ်တိုင်းကြနှိမ့်ဆက်ပြီးတော့မနေ့ကမှအခန်းပြင်ကိုဆွဲထုတ်ပေးလိုက်တာလို့ပြောခဲ့တာပါ။အင်ဒိုနီးရှားကမ်းလွန်ပင်လယ်ပြင်မှာမျောပါနေတဲ့တစ်သား14ပေါ်မှာအဲ့ဒီမိန်းကလေးငယ်အပါအဝင်ရိုဟင်ညာ140ပိတ်မိနေတဲ့သုံးရမြောက်ညမှာအဲ့ဒီအဖြစ်ကိုကြုံခဲ့ရတာဖြစ်ပါတယ်။အမျိုးသမီးလေးတွေကိုမရင်းကျိရိုက်နှက်နေတာကိုမျက်မြင်ကြုံခဲ့ရတဲ့ Janet Ula ကလည်းအခုလိုပြောပြပါတယ
်။အားဆိုးကြုံနေတဲ့ Haddi Haddi နဲ့ပေါ်လာတဲ့ဘာရီကမကြီး။အဘဂုလေးအဘ Haddi ကတော့မိုင်ဝန်ကိုဇော်ရဲ။ ඊතර ကားဆရာဘာ ඊතර အဒူအဒါဘာရီဟီတဲ့ဒါရဝဂျီတဲ့ကြာလို့ဒီပါတဲ့
အမျိုးသမီးတွေမိခင်တွေညီမတွေနှမတွေရဲ့အဟစ်တန်တွေကြားတဲ့ခါမှာတော့သူတို့ဘလို့မှမခံစားနိုင်လို့သူချောင်းကြည့်မိတယ်။အဲ့ဒီအတွက်အရိုက်ခံရတယ်တခါအော်ဟစ်တန်နေကြတော့သူမနေနိုင်လို့ထပ်ပြီးတော့ကြည်တယ်အဲ့ဒီခါမှာထပ်ပြီးအရိုက်ခံရပြန်တယ်အဲ့ဒီမျိုးသမီးလေးတွေကိုအဲ့ဒီမာလိန်မူးနဲ့ဆက်လေသမားတွေကိုနှိပ်နေခိုင်းတာစေးကြောခိုင်းတာတွေလှုပ်ခိုင်းတယ်အဲ့ဒီဆက်လေမောင်းတဲ့သူအလှည့်ပြီးတော့နောက်တစ်ယောက်ကအဲ့ဒီအခန်းထဲကိုထပ်ပြီးတော့ဝင်သွားပြန်ပါတယ်လို့သူကပြောပါတယ
်ဣတကဘူနာဒေဒဟွန်လန်ဂလေတရာဆိုနီဆိုနီအဆိုဒီဟိဘာဟိဘာတန်မော်ဒယ်လာတဲ့ဂနစ်တယ်လင်းအဆဟိဘာနော်ဒိုရီ
အဲ့ဒီလူကဘာလုပ်တာလဲလို့ AB ကမေးတဲ့အခါမှာတော့သူတို့ကိုမရင်းကျင်တာကျွန်တော်ကိုယ်တိုင်မျက်မြင်ကိုတွေ့ကြုံခဲ့ရတာလို့သူကအခုလိုပြောခဲ့တာပါအ
ခုတော့အခုတော့အဝဂိုရ်ဂိုင
်မာလီမူခိုင်းနဲ့မှာမာလီမူအပါအဝင်ဆက်လေသမားတွေရဲ့အုပ်စုလိုက်အနိုင်ကျင့်ရိုက်နှက်မှုကိုခံခဲ့ရတဲ့အသက်12နှစ်အရွယ်မိန်းကလေး M ဟာရခိုင်မြောက်ပိုင်းကနေသူနဲ့သူ့မိသားစုအသက်လူပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ကိုတင်းချောင်ထွက်ပြေးခဲ့သူပါဘင်္ဂလားဒေ့ဒုက္ခသည်စခန်းထဲမှာလည်းခက်ခဲကြမ်းတမ်းမှုစိန်ခေါ်မှုတွေနဲ့ရင်ဆိုင်ခဲ့ရပြီးတော့ခုနှစ်နှစ်နီးပါးသူခိုးလုံနေထိုင်ခဲ့ပါတယ်။အဲဒီနောက်မှာတော့မလေးရှားနိုင်ငံဘက်ကမိသားစုမပါဘဲနဲ့သူတစ်ခါမှမဆုံမှုတဲ့အမျိုးသားတအုပ်နဲ့လက်ဆက်ဖို့ပင်လယ်ပြင်ခီးကြမ်းကိုထွက်ခွာလာသူဖြစ်ပါတယ်။ဆက်လီဘော်လိုက်ပါလာတဲ့ကလေးငယ်တွေအမျိုးသမီးတွေနဲ့ရိုဟင်ဂျာတွေဟာမြန်မာပြည်ရခိုင်မြောက်ပိုင်းကနေထွက်ပြေးလာတဲ့သူတွေနောက်ဘင်္ဂလားဒေ့ဒုက္ခသည်စခန်းမှာခိုးလုံခဲ့ကြသူတွေဖြစ်ပါတယ်။ဒီဒုက္ခတွေတွေဟာကမ်းမမြင်လမ်းမမြင်ပင်လယ်ပြင်ကြီးထဲမှာဒီလိုမျိုးအဖြစ်ဆိုးတွေနဲ့ထပ်ပြီးကြုံခဲ့ရတာဖြစ်ပါတယ်။ရိုဟင်ညာအမျိုးသမီးရီဟီနာဘဂန်ကတော့သူ့မှာဘာမှမျှော်လင့်ချက်မရှိတော့ဘူး။သူ့ရဲ့ရင်သွေးလေးကိုလည်းဆုံးရှုံးခဲ့ရပြီးအခုဆိုရင်ကလေးတစ်ယောက်ပဲသူ့မှာကြံတော့တယ်။သူ့ရဲ့မျိုးသားကမလေးရှားမှာနေတာဆိုတော့မလေးရှားမှာရှိတဲ့သူ့ရဲ့ခင်မုန်းနဲ့ပဲပြန်ပြီးတော့ဆုံခွင့်ရချင်ပါတယ်လို့ပြောသွားတာဖြစ်ပါတယ်။ပြီးခဲ့တဲ့မတ်လတုန်းကအင်ဒိုနီးရှားနိုင်ငံကမ်းလွန်ပင်လယ်ပြင်မှာအာချေးကျွန်းဆွယ်အနီးမှာရိုဟင်ညာ85ယောက်ကိုကယ်တင်နိုင်ခဲ့တာဖြစ်ပါတယ်။ကလေးငယ်28ယောက်အပါအဝင်ခရီးသည်68ယောက်ဟာဆက်လီတိမ်းပေါက်မှုမှာအသက်ဆုံးခဲ့ရပါတယ်။ဒီလိုမျိုးလူအစုလိုက်ပြုံလိုက်အသက်ဆုံးခဲ့ရတဲ့ဆက်လီတိမ်းပေါက်မှုကဘာကြောင့်မှောက်ခဲ့တယ်လဲ၊ဘာကြောင့်ဖြစ်ခဲ့တယ်လဲဆိုတာကိုအခုချိန်ထိရှင်းရှင်းလင်းလင်းမသိရသေးပါဘူး။အဲ့ဒီမှာအသက်မသေးရှင်ကြံရစ်ခဲ့သူရိုဟင်ညာ10ဦးကို AB သတင်းဌာနကတီးခြားတွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်။ရိုဟင်ညာအမျိုးသမီးတွေအမျိုးသားတွေကလေးငယ်တွေပါပါဝင်တဲ့တွေ့ဆုံမေးမြန်းသူတွေထဲမှာအသက်12နှစ်အရွယ်ရိုဟင်ညာမိန်းကလေးငယ် M ကိုလိမ်မိုင်းဆိုင်ရာစော်ကားခဲ့တာရောဆက်လီတိမ်းပေါက်မှုဖြစ်စဉ်မှာကိုတွေ့မျက်မြင်ကြုံခဲ့ရသူတွေဖြစ်ပါတယ်။တိမ်းပေါက်နေတဲ့ဆက်လီရဲ့ကိုယ်ထဲပေါ်မှာတွေ့ကပ်ပြီးတော့နေခဲ့ရသူတွေကနေလွဲလို့လူပေါင်းများစွာအသက်ဆုံးရှုံးခဲ့ရပါတယ်။အဲ့ဒီဆက်လီတိမ်းပေါက်နေတာကိုတွေ့ရှိတဲ့တခြားအင်ဒိုနီးရှားငါးဖက်ဆက်လီကမတ်လ20ရက်နေ့မှာတော့ရိုဟင်ဂျာ6ဦးကိုဆယ်ယူခဲ့ပြီးတော့အဲ့ဒီညနေပိုင်းထိကယ်ဆယ်ရေးတွေမစတင်ခဲ့ပါဘူး။မတ်လ21ရက်နေ့မှာတော့အာနာပိုင်းနေဘက်ကနစ်မြုပ်နေတဲ့ဆက်လီကိုရှာဖွေတွေ့ရှိပြီးတော့လှေပေါ်မှာပါလာတဲ့သူတွေကိုကယ်ဆယ်ပေးခဲ့ပါတယ်။အမျိုးသမီး12ဦးနဲ့ကလေးငယ်3ယောက်ရဲ့အလောင်းကိုတော့ဆယ်ယူရရှိခဲ့ပြီးတဲ့နောက်မှာအလောင်းရှာဖွေမှုကိုရပ်ဆိုင်းလိုက်တယ်လို့ UNHCR ကသတင်းထုတ်ပြန်ထားပါတယ်။ဒီဖြစ်ရပ်တွေကတော့အမေရိကန်ပြည်ထောင်စုကလူမျိုးတုံးတက်ဖြတ်မှုဖြစ်သတ်မှတ်ထားတဲ့နိုင်ငံပြောက်နေတဲ့ရိုဟင်ညာတွေကြုံနေရတဲ့ခက်ခဲကြမ်းတမ်းလွန်လာတဲ့ဒုက္ခစိန်ခေါ်မှုတွေကနောက်ဆုံးကြုံရတဲ့အဖြစ်အပျက်တွေကတစ်ခုဖြစ်ပါတယ်လို့ AP မှာဖော်ပြပါဗျ။လွန်ခဲ့တဲ့နှစ်နှစ်ကျော်လောက်တုန်းကတည်းကဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကနေဒူးစရိုက်ကန်းတွေရဲ့အကြမ်းဖက်တိုက်ခိုက်မှု နောက်ကုလသမဂ္ဂရဲ့အစာရေစာဖြတ်တောက်မှုရခိုင်ပြည်နယ်တွင်ကဆေးရေးပရိပခါတွေပြင်းထန်လာလို့ရခိုင်မြောက်ပိုင်းရရောဘင်္ဂလားဒေ့ဒုက္ခသည်စခန်းတွေကပါထွက်ခွာပြေးနေကြတာဖြစ်ပါတယ်။2023ခုနှစ်မနှစ်တုန်းကဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေနဲ့ရခိုင်မြောက်ပိုင်းကနေကလေးငယ်တွေနဲ့အမျိုးသမီး3ပုံ2ပုံပါဝင်တဲ့ရိုဟင်ဂျာဒုက္ခသည်4500ဟာလှေစီးပြီးတော့ပင်လယ်ပြင်ဖြတ်ကျော်ထွက်ပြေးခဲ့ကြတယ်လို့ UNHCR ကအစီရင်ခံစာထုတ်ပြန်ပါတယ်။အဲ့ဒီထဲက969ယောက်ကတော့ဘင်္ဂလားပင်လယ်အော်နဲ့ကပ်ပလီပင်လယ်ကနေဖြတ်ကျော်ပြင်းရင်ပျောက်ဆုံးအသက်ဆုံးပါခဲ့ရတာဖြစ်ပြီးတော့ဒါဟာတော့2014ခုနှစ်နောက်ပိုင်းအများဆုံးပင်လယ်ပြင်မှာအသက်ဆုံးခဲ့ရတဲ့နှစ်လည်းဖြစ်ပါတယ်ရှင
်။ရွှေဂျာတို့ရဲ့မျောလင်းချက်အစီအစဉ်ကိုမတ်ဆူမွန်တင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ပေးမှာပါ။ဒီတစ်ပတ်မှာတော့အမှုပညာနဲ့စစ်အာဏာသိမ်းမှုကိုစန့်ကျင်နေသူများဆိုတဲ့အကြောင်းကိုတင်ဆက်ပေးမှာပါ။မြေဥတော်လာရေးမှာတစ်ဖက်တလန်းကနေပါဝင်နေတဲ့အမှုပညာရှင်တွေကသူတို့တေးသချင်းတွေဟာပြည်သူတွေရဲ့စိတ်ဓာတ်ခွန်အားမြင့်တင်စေတယ်လို့ VOA ကိုပြောပါရယ်အနာသိမှုကိုစန့်ကျင်တဲ့ပုံစံတစ်ခုဖြစ်အမှုပညာရဲ့အကျိုးထိရောက်မှုအတိုင်းအတာနဲ့ပတ်သက်လို့ပြည်ပရောက်အမှုပညာရှင်တချို့ကိုမိုင်းအင်ဂျင်နိုင်ကမေးမြန်းတင်ဆက်ပေးထားပါရယ်ခင်ဗျာ
ကျွန်တော်တို့ကိုယ်တိုင်ကလည်းဒီတော်လန်ရေးမှာပါခဲ့တာဗိတ်မှာပါခဲ့ကြဟိုအိမ်ပြန်အေးရဖန်ခံရတာတွေလည်းရှိခဲ့ကြကြုံခဲ့ရခုတော်မှကျွန်တော်လည်းလူဖြစ်ခဲ့ကြတယ်ဆိုတော့ဒီကဆက်အိမ်ကဒီတားဖားနေအောင်ပေါ့နော်ဟိုကျွန်တော်စောစောအဲ့လိုလာရိုက်ဖို့သာဒီရှိတားဖားနေအောင်ဘီကဖန်ဖေးကိုဖန်သွားတယ်နိုင်ငံရေးလို့တမီးလေးပဲကြံတယ်တမီးလေးကလည်းသူတက်နိုင်တဲ့ဘက်ကနေမှလို့ပုံကြတဲ့ဘာနဲ့လုံဝင်းကနေမှဟိုကျွန်တော်တို့ဆိုလည်းအဲ့လိုမျိုးပြည်တွင်းထဲမှာရှိတုံးကဆိုလည်းညာညာဆိုကားလန်ကြရင်ဟိုလန့်တော့တော့ကိုအိမ်ရှိမှာကားရရင်ကိုပဲဟိုကိုအိမ်ပုံးအိမ်နေတဲ့နေရာမှာကားရရင်ကားလမ်းထဲကိုကားဝင်လာရင်ပဲညာညာဆိုလို့ရှိရင်အိမ်မရတော့ဘူးအဲ့လိုမျိုးဖြစ်ခဲ့တာဟုတ်အဲအဲ့လိုမျိုးပဲပုံစံလေးနဲ့တွားခဲ့တာဟုတ်တူတမီးလေးကသူတယောက်တည်းရှိတယ်အဲတမီးလေးကိုလည်းစိတ်ကြမချဘူးဒီလိုမျိုးပြန်အားပေးတဲ့ပုံစံတော့ဟာနှစ်ယောက်ပြန်အားပေးတဲ့ပုံစံဒါပေမဲ့ကျွန်တော်ကအဲ့မှာဖြစ်တာကဒီဂျဲအနေနဲ့ဟိုလာဖမ်းတဲ့ပုံစံတွေပါလေအဲလက်ထိပ်တွေပါလေလည်းရှင်းမရရိုက်လို့မရတော့အဲ့အဲ့အဲ့ဟိုတော့အခန်းကိုတော့ဟိုဘယ်လိုပြောမလဲခြံထားခဲ့လိုက်ရအောင်ရှိရလေးနဲ့ပဲဖန်တီးပြီးရိုက်လိုက်နောက်ပြီးကြတော့လေအဲ့တချင်းဆိုတဲ့ကလေးမလေးကလည်း14နှစ်လောက်ပဲရှိသေးတယ်သူ့ကိုလည်းဟိုတခြားဟိုကျွန်တော်အဲ့ကလေးတန်လေးလိုချင်လို့မို့လိုက်ရှာပြီးတော့အဲ့လိုကလေးမလေးအဲ့ကလေးမလေးလည်းစုပေးတာတနေရာကအဲ့ကြတော့သူကကိုယ်တိုင်အသေးဆောင်လို့မရမျက်နှာပြလို့မရတော့မျက်နှာပြလို့ရတယ်ကလေးမလေးပြတယ်တခြားကူညီတောင်းပြီးတော့အဲ့တခြားပြန်ပေါင်းပြီးရိုက်ကြည့်ရခုတွင်နဲ့ထိုးထွက်ဆိုကောင်းနေမြဝရှင်နဲ့မောင်ရံကိုချိုးဖြတ်တိုးတက်တက်ခေတခုတွင်မင်းတို့ပေးမဲ့မျိုးဆက်လူခွင့်ရပြည့်ပြည့်စုံနဲ့ဘန်းနိုင်ရောက်တဲ့ချိုးဆက်စိတ်တက်တွေချနေသလားအင်းဆက်တဲ့ဘွားတွေကများပေးဆက်ဖို့ခါနေကြရအိမ်မက်တွေလာနေပါမခင်ဆက်ဆက်ပြားတွေပါတရှိစေရမယ်ညတွေကများငါတို့အားလုံးတူရှိနေရက်ချန်တိုင်းကစနေပါပါ
ကောင်နေမျိုးတို့ဖန်တီးတဲ့ဟာတွေဆိုရင်ဒါအခုလက်ရှိဆေယနာသိမ်းပြီးနောက်ပိုင်းရင်ဆိုင်နေရတဲ့လူလူအခြေအနေတွေအရင်ကလည်းဒီအထူးသဖြင့်ဆေယနာရှင်အောက်မှာဖြတ်တန်းခဲ့ရတဲ့လူငယ်တွေရင်ဆိုင်နေရတဲ့အခြေအနေဆိုတော့ဒါတွေကိုတင်ဆက်တဲ့ခါမှာရောဒီလူထုရဲ့တုံ့ပြန်ချက်တွေဒါအဲ့လိုပေါ့နော်အဲ့ဒါတွေရောဘယ်လိုတွေ့ရလဲရှင်
ပြရတယ်ဟိုတွေ့ရတယ်ဆိုတော့ကျွန်တော်တို့လည်းအဲ့လိုမျိုးပေါ့နော်ဘုဒ္ဓဟာလေးစိတ်တက်ကြသွားတာမျိုးခဏခဏဖြစ်တယ်ဟိုစိတ်ကြကြသွားတာမျိုးဟာဟိုကိုတော့မှဟိုဒီဘက်မှာလဲကိုပတ်ဝန်းကျင်မှာလဲကြုံရတယ်ဆိုစီရီယန်နေဆိုလို့ရှိရင်လဲစိတ်ကြကြပြီးတော့ဟိုစူဆိုင်လုံးမဲ့အထိဖြစ်သွားတဲ့ခါနှစ်ဦးလောက်ကိုကြုံဘူးလေကိုကိုတက်တည်မယ်ဆိုတာဒီကိုတွေလဲအဲ့လောက်ဒီမဖြစ်ပြင်မယ်အဲ့လောက်နေပါသေးဟိုတစ်ခါလေးလဲကြုံရတယ်ပေါ့နော်ခက်ခဲနေရင်ဆိုင်ရတာမျိုးဟိုကိုပတ်ဝန်းကျင်မှာဖြစ်နေတဲ့ခံစားချက်တွေပေါ်မှာမူတည်ပြီးဖြစ်ရတာမျိုးတွေနဲ့အဲ့လိုကြုံရတဲ့ခါမျိုးမှာဥမာတော်လိုင်းတဲ့ချင်းတွေသူများတဲ့ချင်းတွေကိုနားထောင်လိုက်လို့ရှိရင်ပြောရတော့မှာဟိုဘယ်လိုပြောရမလဲဒီအစားမဝင်တော့တဲ့လူနာတယောက်ကိုအားစီကျူးလိုက်ရတယ်လို့ပဲကြောစီသွန်းလိုက်ရတယ်လို့ပဲပြန်ပြီးနလန်ပြန်ထူလာတယ်လို့လိုအားဒီတော်လိုင်းအားဖြစ်စီမဲ့ခွန်အားဖြစ်စီမဲ့တချင်းကိုဟိုနားထောင်လိုက်လိုက်ရတယ်ခုလဲဒါသူတို့လဲအဲ့လိုမျိုးဟိုဖြစ်လိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်ဘောမှာဆက်ကြရတော့ကျွန်တော်တို့ကအဓိကတော့ဟိုအာနန္ဒိန်ပြည်ရဲ့နောက်ပိုင်းမှာ6ရက်နေ့လောက်ကကျွန်တော်တို့ဆက်ထွက်တာဟုတ်ဆက်ထွက်တော့အဓိကတော့ဝင်မူးနိုင်ကြီးပေါ့နော်ကျွန်တော်တို့ ဟိုဒီမောင်ကလူစုကောင်းကောင်းလို့တော့တနိုင်ငံလုံးဒီဘက်တော့အုံချစ်ချက်ဖြစ်သွားတယ်သူလည်းဟိုစဖတ်ဖို့တိုင်ပင်ခဲ့ကြတဲ့အချိန်မှာလဲပြောရရင်တော့ကြောက်တော့ကြောက်တယ်ဗျာဟိုကြောက်ကြောက်နဲ့ဟိုရဲတိုးပြီးတော့ကျွန်တော်တို့ဟိုစထွက်ခဲ့ကြတယ်ပေါ့အဲ့မှာတော့အရင်ခုံဆုံးပဲနောက်တည့်ရက်မှာတော့မထင်မှတ်ထားပဲဟိုကျွန်တော်တို့ကအဲ့လောက်ဒီလူစုပါလာလိမ့်မယ်လို့လည်းထင်မထားဘူးလေနောက်ရက်ဒီကြတော့အာတစ်မျိုးလုံးဒီဘက်တော့ကျွန်တော်တို့နောက်မှာထွက်လာတယ်အဓိကအဲ့ဒီမုန်းနိုင်လို့လည်းတွေ့လို့ခဲ့ရတဲ့ဟာမျိုးအဲ့ဒါမှတ်မိရတာအဲ့နောက်တစ်ခုကကြတော့ဟိုကျွန်တော်ဘုန်းကြီးကျောင်းမှာဟိုစထွက်မယ်ဆိုပြီးတော့ဟိုနောက်ရက်မှာဝိုင်းခံရတော့အဲ့လိုမျိုးပဲဝေဝန်းချင်းချို့ကျွန်တော်တို့အုတ်တန်းနေမှာဒီဘက်ကိုချပြီးတော့ဟိုကဲထိုးရတဲ့ဟာမျိုးတွေပေါ့ဗျာအဲ့အဲ့အဲ့ဒါတွေကတော့မှတ်မိရရပါရှင်တန်ဖို့အားလျှော့ပါနဲ့လူရောမှာတော့ကျွန်တော်တို့ကကြဘယ်လိုပြောမလဲစိတ်သက်စစ်စင်ရေးပုံစံမျိုးနဲ့တွားနေရတာပေါ့နော်ဥပမာရန်သူကိုစိတ်သက်ထွေပြသွားရန်သူတွေစိတ်သက်လျော့ရသွားကိုယ့်ရဲ့ဟိုရဲဘော်ရဲဘက်တွေစိတ်သက်ခွန်အားပြန်ဖြစ်လာအောင်ဟိုစိတ်သက်ခွန်အားတွေတိုးပွားလာအောင်ဒါမျိုးပြန်ပေးနေရတဲ့စိတ်သက်စစ်စင်ရေးပုံစံမျိုးနဲ့ကျွန်တော်တို့ကတွားနေရတာအဲ့တော့ဗျာဟိုနိုင်ရနိုင်ရဟိုနုပညာလေးနဲ့လည်းတွားရတယ်တခါလေးတယောစာလေးနဲ့လည်းတွားရတယ်တခါလေးကြောက်လည်းပုံစံမျိုးမျိုးနဲ့အဲ့လိုတွားနေရတဲ့ပုံစံမျိုးတွေတော့ဟိုညံဖန်တီးနေရတော့အဓိကကတော့ကျွန်တော်တို့ဟိုစိတ်သက်စစ်စင်ရေးပါခုနနှစ်ချက်ပါပဲရန်သူကိုလည်းစိတ်သက်ထွေပြသွားအောင်ရကိုယ့်ရဲ့ရဲဘော်ရဲဘက်တွေလည်းဟိုစိတ်ခွန်အားတွေကြမတော့အောင်ပြည်တွင်းကဟိုပြည်သူတွေလည်းစိတ်သက်ကြမတော့အောင်ပြီးနေရတဲ့စိတ်သက်စစ်စင်ရေးပါGaro ta pai kamo taime taime mayai no taime di ke Hello Tomorrow ta pai kamo taime taime mayai no taime di ke Hello Tomorrow ta pai kamo taime taime mayai no taime di ke Hello Tomorrow ta pai kamo taime taime mayai no taime di ke Hello Tomorrow ta pai kamo taime taime mayai no taime di ke Hello Tomorrow ta pai kamo taime taime mayai no taime di ke Hello Tomorrow ta pai kamo taime taime mayai no taime di ke Hello Tomorrow ta pai kamo taime taime mayai no taime di ke Hello Tomorrow ta pai kamo taime taime mayai no taime di ke Hello Tomorrow ta pai kamo taime taime mayai no taime di ke ကောင်းတဲ့ feedback လေးရတယ်ဆိုတော့ဟိုပို့ပြီးတော့ energetic ဖြစ်တယ်ဆိုတာတွေ့ရပြီးတော့ဒီသမိုင်းကောင်းမွေးရဲ့အဓိကဟို geo check ကတော့ဟိုဒီကျွန်တော်တို့တိုက်ပွဲဝင်နေကြတဲ့ဂျဲဘော်တွေတွက်ပေါ့တော့ kiss ဆက်ဆက်တိုက်ပွဲဝင်ကြတဲ့ဂျဲဘော်တွေတွက်လို့ပြောတယ်ပူမာလိုက်မယ်ခင်ဗျ။ဒါကြောင့်လို့ဒီချင်းကတကယ်တော့ကျွန်တော်တို့ကျွန်တော်ရုပ်ရှင်ကားကြီးတစ်ခုအတွက်ကျွန်တော်ရေးခဲ့တာဖြစ်တယ်ပေါ့။ဒီရုပ်ရှင်ကားမထွက်လာတဲ့ရုပ်ရှင်ကားကြီးအတွက်ရေးခဲ့တာ။ဒါပေမဲ့အဲ့ဒီချင်းကစာသားတွေအကုန်လုံးကလည်းဒီလက်ရှိတော်လိုင်းကြီးမှာဟိုတကယ်ကိုထဲထဲဝင်ဝင်လာတယ်ပေါ့နော်ကျွန်တော်တို့တက်တယ်ကိုဝင်လာတဲ့သချင်းဖြစ်လာတဲ့အခါကျတော့ကျွန်တော်ဒီသချင်းကိုအများကြီးပေါ်ပြပြီးစုပြစ်နေတာဖြစ်ပါတယ်လို့ပေါ့ဒီအနုပညာအလုပ်ဆိုတာကစောထဲကဒီစိတ်ပိုင်းဆိုင်ရာဟောပေးရတဲ့အလုပ်ဖြစ်တယ်လို့ပဲယူဆတယ်ပေါ့နော်ဆိုတော့ဟိုအနုပညာဆိုတာကတော့ဒီဟို physically ဆိုတာ mentally ဘိုင်းကိုကျွန်တော်တို့ကပို့ပြီးတော့အားပြုပြီးတော့လုပ်ရတဲ့အလုပ်ဖြစ်တယ်ဆိုတော့ဟိုကျွန်တော်တို့ဒီအတွင်းထဲရတယ်ပြီးတော့လာတဲ့အရာတွေဖြစ်တဲ့အခါကျတော့နှလုံးသားကိုကျွန်တော်တို့အစာပေးရတဲ့အားမျိုးဖြစ်တယ်ဆိုတော့ကျွန်တော်ကအစောကအတီးဆရာဖြစ်တဲ့အတွက်ကြောင့်မလို့ဒီမှာဒီတော်လိုင်းကာလာတခြားလုပ်နေဒီတော့လည်းနပါတာတဲ့ချင်းနေကြီးရေပြောဒီဒီຢာရီနဲ့ကျွန်တော်မျှဝေပြီးတော့ဒီဟိုစိတ်သက်တက်ကြွဖို့ဟိုလမ်းဆောင်မှုဒါရီကတော့ကျွန်တော်တို့လုပ်ရတဲ့အပိုင်းဖြစ်တယ်ပေါ့တော့
ဒီကိုလင်းထက်ကဟိုဒေါက်ဆန်းစုကြည်အစိုးရလက်ထက်မှာတော့လည်းတကယ်ဟိုနိုင်ငံတော်နိုင်ငံတော်ဒီဟိုဟာပွဲတွေပေါ့လေပွဲတွေနဲ့ပတ်သက်ပြီးတော့အဲ့ဒီမှာဟိုဒီကွန်ပိုဇာတအုပ်နေနဲ့ဒီတချင်းတွေဖန်တီးထုတ်ခဲ့တာတွေလည်းရှိရဲဆိုတော့အခုတခါအာနာသိမိနောက်ပိုင်းဒီလိုတမိုင်းကောင်းဖို့ဆိုတဲ့ဒီလိုတော်လိုင်းရေးတချင်းလိုမျိုးဟာမျိုးလည်းဟိုဖန်တီးခဲ့တာရှိရဲခါကြအဲ့ဒီမှာဘလို့ကွာချလဲရှင
်ကွာတော့ဗျာအများကြီးကွာတော့ဗျာအဲဒီမိုကရေစီနဲ့တော်လိုင်းရေးကွာချသလိုကွာချတော့ကျွန်တော်တို့ဒီမိုကရေစီကဏ္ဍတော့ကတော့ဒီမိုကရေစီဆိုတဲ့
ကောင်းစေအောင်မှာကျွန်တော်တို့အလုပ်လုပ်ကြတာဖြစ်တယ်ပေါ့ဆိုတော့တော်လှန်ရေးမှာတော့ဒီမိုကရေစီနဲ့မတူတော့တာရှိကျွန်တော်တို့ဒီမိတ်ဆွေတွေအကြောင်းမှာအများနဲ့လို့ကျွန်တော်တို့ပြောခဲ့ရတယ်တော်လှန်ရေးဆိုတာကတော့တော်လှန်ရေးပုံစံနဲ့တွားရတာရှိပို့ပြီးတော့ကျွန်တော်တို့မမထန်ထန်ထက်ခတ်ထန်ထန်နဲ့တွားရတာရှိတယ်ဘောကမှာပေးရတယ်အများကြီးရှိတယ်ဟောပြီးတော့ဟိုပို့ပြီးတော့ကြမ်းတမ်းတယ်ပေါ့နော်ဒီမိုကရေစီကတော့ဒီမိုကရေစီကာလမှာတော့တကယ်တော့ကျွန်တော်တို့ပို့ပြီးတော့ပြောပြပြောင်းပြောင်းနဲ့ကျွန်တော်တို့တယောက်နဲ့တယောက်ဟိုစကားအဖြစ်ပြောလို့ရတယ်ဒါပေမဲ့တော်လိုင်းမှာစကားအဖြစ်ပြောလို့မရတယ်ရှိတယ်ဆိုတော့ကျွန်တော်တို့အဲ့ဒီကာလတွေရဲ့ကြမ်းတမ်းမှုတွေကဒီသချင်းတွေမှာပဲဖြစ်ဖြစ်ကျွန်တော်တို့စိတ်ပိုင်းဆိုင်ရာမှာပဲဖြစ်ဖြစ်အများကြီးအပြောင်းလဲရှိပါတယ်ဆိုတော့ကျွန်တော်လည်းအခုဒီထဲမှာပဲကျွန်တော်လည်းဒီတော်လိုင်းကာလတွေမှာကျင်လည်နေတာဖြစ်တဲ့တော့ကျွန်တော်တို့ဆိုလို့ရှိရင်လည်းအပြောင်းလဲအများကြီးဟိုလွန်ခဲ့တဲ့လပိုင်းတွေတော့တွေ့ပါပဲဟိုကိုလိုလင်းရဲ့ပွဲကိုကျွန်တော်အားလုံးတွေ့ကြမှာဖြစ်တယ်ပေါ့ဆိုတော့အဲ့တော်လည်းအဲ့ထဲမှာရှိရဲ့သူ့ရဲ့ဟိုဒီတချင်းနေရဲ့ရတာတခုပုံစံတခုနဲ့သူပေါ်လာရှိသူအရင်တော့ရှိုးပွဲတွေပုံစံသူ့ပုံစံတစ်မျိုးနဲ့သွားတာဖြစ်တယ်ဒီနေ့ဒါပဲပေါ်လာပုံစံဒါပေမဲ့ရတာချင်းကတော့မတူ
ဆိုတော့ဒီမှာတော့ဥပ္ပါမှာပေါ့နော်ဥမာဒီရံပုံဝင်ရှာတယ်ဆိုတဲ့အချိန်မှာအာလူတွေထဲကြပါပါဝင်ကြပါသူပြောလဲပြည်သူတွေကသူတအားတည်းရတော့ဒီနောက်ွယ်ကနေသူပေါ့နော်ပါဝင်နေကြတာပေါ့နော်ဒါပေမဲ့ညီမတို့ကျတော့ဒီအမှုပညာဘိုင်းဒီနဲ့ဖြိုပြီးရေးပွဲလေးလုပ်ပေးတဲ့အချိန်မှာကြည့်ရတဲ့ဒီတော်လိုင်းရဲ့ဘက်တော်သားတွေရောပေါ့နော်မြေပြင်မှာရှိနေတဲ့လူတွေရဲ့စိတ်ထဲမှာလဲသူတို့နဲ့အတူတူဒီစိတ်ကလုံးတဝရတယ်နဲ့အတူတူပါဝင်လှူရှားနေတဲ့ဟာကိုသူတို့စိတ်ထဲမှာပို့ပြီးတော့အမြင်ရတဲ့အချိန်မှာသူတို့စိတ်လည်းပို့ပြီးတော့အားရှိတာပေါ့နော်သူတို့အခုချိန်ဆိုလို့ရှိရင်သူတို့လူမျိုးပြင်မှာနေတဲ့လူတွေဆိုရင်အခက်ခဲအမျိုးစုံခံစားရတယ်လို့ဒီမတို့တည်င်းကြားတယ်လေကြားတယ်ဒီမတို့ကအဲ့ဒီခက်ခဲရှိတဲ့နေရာကိုကိုယ်တိုင်တော့မသွားတွေ့နိုင်ပေမဲ့သူတို့နဲ့စိတ်တစ်ခုတည်းဖြစ်တယ်အင်္ဂါတစ်ခုတည်းဖြစ်တယ်လက်နာရင်ခြေထောက်နာတယ်ခြေထောက်နာလို့ရှိရင်ကောင်းတဲ့နာတယ်အတူတူနာတယ်ဆိုတဲ့အရာကိုလည်းဖော်ပြပေးခြင်းတဲ့အတွက်ဒီဖြောပြင်းရည်တွေကိုလုတ်တဲ့အစီအစဉ်မှာလည်းညီမလည်းတတပါဝင်ခဲ့တာဖြစ်တယ
်ကိုယ်တိုင်ကဒီအောင်မြင်ကြော်ကြားတဲ့အမှုပညာရှင်တုံးနေနဲ့ပေါ့နော်မြန်မာတွေရောတိုင်းသားတွေရောချင်းတွေရောဟိုအပိချင်းခံရတဲ့ခါမှာဒီလိုတိုင်းသားနဲ့မြန်မာဆိုတဲ့ဒီဟိုဆက်ဆံရေးမျိုးတွေပေါ့နော်တိုင်းသားဘသဘောထားတွေအဲကချင်တွေဘက်ကလည်းမြန်မာတွေဘသဘောထားတခါမြန်မာတွေကလည်းကချင်ဘသဘောထားတွေပေါ့နော်ဒါမျိုးတွေနဲ့ပတ်သက်ပြီးတော့ဘလို့မြင်လဲရှင
်အဲအစတော့ပေါ့လို့ညီမလည်းငယ်တုန်းကတော့ဒီနိုင်ငံရေးနဲ့ပတ်သက်တာတော့ဘာလို့ဆိုရင်ထက်ထက်ဝင်တော့တိတ်နားမလည်ဘူးပေါ့နော်ဒီမိုကရေစီရရှိခြင်းနဲ့ဒါလို့အခွင့်အရေးရှိခြင်းနဲ့အဲဖိနှိပ်ခံပြည်သူတွေရဲ့လွတ်မြောက်ခြင်းကိုခံစားခြင်းနဲ့တော့တင်မနဲ့ဖယ်ရည်တောင်စုရီလိုချင်တယ်ဒီလောက်ကတော့တီးခဲ့တယ်ဒါပေမဲ့အထက်ထက်ဝင်အရန်နဲ့နဲ့တဲ့တိုင်းရင်းသားတွေ site ဘက်ကိုဒီမှာအသိမတီးခဲ့ဘူးဒါပေမဲ့အခုအချိန်မှာဗမာလူမျိုးတွေကကိုယ့်ဗမာလူမျိုးအချင်းချင်းရဲ့ထိတ်ဆက်ခြင်းကိုမြေပို့ပြီးခံစားနေရတဲ့အရာဒီမှာမြင်နေရတယ်ပေါ့နော်ဒါပေမဲ့ဒီဗမာလူမျိုးတွေကလည်းအခုအချိန်မှာအဲရာခိုင်နှုန်းအဖြစ်ပြောမှဆို80ရာခိုင်နှုန်းလောက်ကတိုင်းရင်းသားတွေရဲ့ဝန်ဆောင်နားလေတဲ့ပုံမှန်လူမျိုးတွေဖြစ်သွားတဲ့အချိန်မှာစိတ်ကတစ်ခုလေးဖြစ်သွားတဲ့အချိန်မှာဒီအာဒီမှာတော့တယောက်နဲ့တယောက်ဒီအကုန်မောင်လုံးမဆိုတာအခုမှဒီအဲ့အရာသာခံစားကြရတယ်ဒီမှာတော့မျိုး
ဘတ်စင်မြန်မာဒီမိုကရေစီရဆွေးနွေးခန်းအစီအစဉ်ကိုမိုင်းဂျင်နိုင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VO မြန်မာပိုင်းကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်လေးကို Washington DC မြို့တော်ကနေည10:00 AM ဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။မကြာခင်မှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကျယ်အမှတ်စုများမြန်မာ့ဘေးစာကဏ္ဍနဲ့ထူးခြားစံပြသတင်းများအစီအစဉ်လေးကိုဆက်ပြီးတော့ထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ။
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လို့မှကိုရဲ့စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ရပါရှင
် VOA American အသံကနေ2024ခုနှစ်မေလ12ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ32 51နဲ့လိုင်းလမ်းမီတာ190လောက်ကနေ စပ်ပြီးတော့အတန်လွင့်ပေးနေပါဗါးအခုတခါတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုထုတ်လွှင့်ပေးပါပါမေလ3ရက်နေ့ကိုကမ္ဘာသတင်းလွတ်လပ်ခွင့်နေ့အဖြစ်ကုလသမဂ္ဂအဖွဲ့ကြီးကသတ်မှတ်ထားပါတယ်သတင်းလွတ်လပ်ခွင့်အရေးပါပုံကိုလူတွေပိုသိရှိစေဖို့သတင်းလွတ်လပ်ခွင့်ကိုအလေးထားဖို့နဲ့အကာအကွယ်ပေးရမယ့်တာဝန်ရှိတယ်ဆိုတာအစိုးရတွေသတိထားမိစေဖို့ဒီကမ္ဘာသတင်းလွတ်လပ်ခွင့်နေ့ကိုသတ်မှတ်ပြဋ္ဌာန်းပေးခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေကရောဘယ်လိုရှိနေပါသလဲဒီအကြောင်းကမ္ဘာမြန်မာမီဒီယာမြင်ကွင်းမှာဆောင်းပါရှင်ပြည်သူနိုင်ငံကတင်ဆက်ပေးထားပါတယ်ခင်ဗျာ
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေစစ်ကောင်စီလက်အောက်ကမြန်မာနိုင်ငံရဲ့သတင်းမီဒီယာအခင်းအကျင်းအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါမေလ3ရက်နေ့ဟာကမ္ဘာသတင်းလွတ်လပ်ခွင့်နေ့ဖြစ်ပါတယ်သတင်းလွတ်လပ်ခွင့်အားပေးမြင့်တင်ရေးအတွက်ပြီးခဲ့တဲ့မေလ3ရက်နေ့မှာကမ္ဘာသတင်းလွတ်လပ်ခွင့်နေ့ကိုကမ္ဘာတလွှားကျင်းပခဲ့ကြပါတယ်အဲ့ဒီလိုအချိန်မှာမြန်မာနိုင်ငံမှာတော့သတင်းသမား59ဦးနဲ့သတင်းမီဒီယာလုံသား3ဦးဟာစစ်ကောင်စီရဲ့အကျဉ်းထောင်တွေထဲမှာရောက်ရှိနေကြတယ်လို့2024ခုနှစ်နယ်စည်းမခြားသတင်းသမားများအဖွဲ့ RSF ရဲ့အစီရင်ခံစာအရသိရပါတယ်။ဒါအပြင်မြန်မာနိုင်ငံဟာသတင်းမီဒီယာသမားများအတွေ့ကမ္ဘာပေါ်မှာအန္တရာယ်အများဆုံး10နိုင်ငံထဲမှာတရုတ်၊မြောက်ကိုရီးယား၊အီရန်၊အာဖဂန်နစ္စတန်စတဲ့နိုင်ငံတွေနဲ့အတူပါဝင်နေပြီးသတင်းလွတ်လပ်ခွင့်အခြေအနေမှာလည်းဆိုးရွားနေပြီးနိုင်ငံ180နဲ့181မှာရှိနေတာတွေ့ရပါတယ်။2021ဖေဖော်ဝါရီ1ရက်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းသတင်းသမား190ကျော်ဖမ်းဆီးခြင်းခံခဲ့ရပြီးအ ਨੇ စုံသတင်းသမား5ဦးဟာစစ်ကောင်စီရဲ့တပ်ဖြတ်ခြင်းကိုခံခဲ့ရကာသတင်းမီဒီယာတရားစင်တဲ့မနေ့ထုတ်ဝေခွင့်ရပ်ဆိုင်းခြင်းခံခဲ့ရတယ်လို့သတင်းတွေကဆိုပါတယ်မြန်မာနိုင်ငံသတင်းစာတမိုင်းကစကတည်းကရင်းတကိုလို့ဆိုရမလို့ပါပဲမြန်မာနိုင်ငံမှာပထမဆုံးစထုတ်ခဲ့တဲ့မော်လမြိုင်ခရိုနီကယ်သတင်းစာအယ်ဒီတာမစ္စတာဟောက်ဟာအဲ့ဒီအချိန်ကအိန္ဒိယနဲ့မြန်မာနိုင်ငံကိုအုပ်ချုပ်နေတဲ့အရှေ့အိန္ဒိယကုမ္ပဏီအစိုးရကိုဝေဖန်ပြီးလို့ထောင်ဒဏ်တစ်လကျခဲ့ပူပါတယ်လို့ဆောင်းပါရှင်ဘူဘူကဗဇပ်ပိတ်ဥပဒေနဲ့သတင်းစာတိုက်တွေရိုက်ချိုးတဲ့ခေတ်သတင်းစာတလဲထောင်တလဲဆိုတဲ့ BBC မြန်မာပိုင်းဆောင်းပါမှာရေးသားထားပါတယ်မော်လမြိုင်ခရိုနီကယ်သတင်းစာကို1836ခုနှစ်ကထုတ်ဝေခဲ့တာဖြစ်လို့မြန်မာနိုင်ငံရဲ့သတင်းစာသက်တမ်းဟာနှစ်ပေါင်း200နီးပါးရှိခဲ့ပြီဖြစ်ပါတယ်မေလ3ရက်နေ့ကိုကမ္ဘာသတင်းလွတ်လပ်ခွင့်နေ့အဖြစ်ကမ္ဘာကုလသမဂ္ဂအထွေထွေညီလာခံကြီးက1992ခုနှစ်မှာဆုံးဖြတ်သတ်မှတ်ပေးခဲ့တာဖြစ်ပါတယ်။သတင်းလွတ်လပ်ခွင့်ရဲ့အရေးပါပုံကိုလူတွေပိုမိုသိရှိစေဖို့နဲ့ကုလသမဂ္ဂလူ့အခွင့်အရေးကြီးညာစာရန်အပိုက်19ပါလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ကိုအစိုးရတွေအနေနဲ့အလေးထားဖို့လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ကိုအစိုးရတွေအနေနဲ့အကာအကွယ်ပေးဖို့တာဝန်ရှိတယ်ဆိုတာကိုသတိပေးနိုင်ဖို့ကုလသမဂ္ဂအဖွဲ့ကြီးအနေနဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့ကိုသတ်မှတ်ပြဋ္ဌာန်းခဲ့တာဖြစ်ကြောင်းသိရပါတယ်။ကုလသမဂ္ဂအထွေထွေတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကတော့သတင်းလွတ်လပ်မှုဟာရွေးချယ်စရာမဟုတ်ဘဲလိုအပ်ချက်တစ်ခုဖြစ်တယ်လို့2024မေလ3ရက်နေ့မှာကြာရောက်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့မှာပြောကြားခဲ့ပါတယ်။2024ကမ္ဘာသတင်းလွတ်လပ်ခွင့်နေ့မှာထူးခြားတယ်လို့ဆိုနိုင်တာကတော့နိုင်ငံတကာလူ့အခွင့်အရေးနဲ့သတင်းလွတ်လပ်ခွင့်ဆိုင်ရာအဖွဲ့တွေစုပေါင်းပေးရတဲ့အာရှအတွက်သတင်းလွတ်လပ်ခွင့်ဆိုင်ရာလူ့အခွင့်အရေးစုကိုမြန်မာနိုင်ငံက Frontier မြန်မာသတင်းဌာနချီးမြှင့်ခြင်းခံရတာပဲဖြစ်ပါတယ်။စုအမျိုးအစား9မျိုးပေးတဲ့အနေနဲ့ပြည်ပသတင်းကားခေါင်းစဉ်အောက်မှာမြန်မာနိုင်ငံတွင်ဘာသာရေးလူနည်းစုတွေဖိနှိပ်ခံရတဲ့အခြေအနေတင်ပြတဲ့သတင်းနဲ့ Frontier မြန်မာချီးမြှင့်ခံခဲ့ရတယ်လို့ Podcast ခေါင်းစဉ်အောက်မှာလည်း Frontier မြန်မာကတင်ဆက်တဲ့ဒုအတန်ထုတ်လွှင့်ချက်တစ်ခုဟာစုချီးမြှင့်ခြင်းခံခဲ့ရပါတယ်။ဒါအပြင်မြန်မာစစ်တပ်ကိုစန့်ကျင်တိုက်ပွဲဝင်နေတဲ့စစ်မြေပြင်ကအမျိုးသမီးတွေအကြောင်းရိုက်ကူးထားတဲ့ဓာတ်ပုံနဲ့ AFP သတင်းဌာနကလည်းဓာတ်ပုံစုရရှိခဲ့တာတွေ့ရပါတယ်။ VOA မြန်မာပိုင်းစီစဉ်ကလည်းကမ္ဘာသတင်းလွတ်လပ်ခွင့်နေ့မှာမြန်မာမီဒီယာတွေဘယ်လိုရပ်တည်နေသလဲဆိုတဲ့ခေါင်းစဉ်နဲ့အကြီးတန်းအယ်ဒီတာဦးကျော်စံသာကARD သတင်းဌာနအယ်ဒီတာချုပ်ကိုအောင်စောနဲ့မြစည်းမသတင်းဌာနမန်နေဂျင်းအယ်ဒီတာကိုစိန်ဝင်းတို့ကိုဆက်သွယ်မေးမြန်းတင်ဆက်ခဲ့ပါတယ်။ လက်ရှိမြန်မာနိုင်ငံရဲ့သတင်းမီဒီယာအခင်းကျင်းကိုဘယ်လိုမြင်ပါသလဲလို့မေးမြန်းတဲ့အခါ AR Editor ချုပ်ကိုအောင်စောကမြန်မာနိုင်ငံထဲမှာကြံခဲ့တဲ့မီဒီယာတွေရှိတယ်။အဲ့ဒီမီဒီယာတွေကတော့စစ်တပ်ကထောက်ပံ့ထားတဲ့မီဒီယာတွေ၊စစ်တပ်ဘက်ကလိုက်တဲ့မီဒီယာတွေ၊စစ်တပ်ကမွေးထားတဲ့မီဒီယာတွေနဲ့ခရိုနီမွေးထားတဲ့မီဒီယာတွေမြန်မာနိုင်ငံထဲမှာကြံရစ်ခဲ့တယ်။အပြင်ထွက်လာတဲ့အထက်မှာတော့တကယ်လွတ်လပ်တဲ့ Independent ဖြစ်တဲ့မီဒီယာ၊ NGO မီဒီယာဒီဘက်ကအစိုးရထိန်းချုပ်ထားတဲ့မီဒီယာ၊အတိုက်ခံမီဒီယာ၊တိုင်းရင်းသားမီဒီယာ၊မောက်ပီးစ်မီဒီယာတွေနဲ့ကိုပရော်ဖက်ရှင်နယ်ကိုစူးစမ်းလောက်ကိုင်းနေတဲ့မီဒီယာဆိုပြီးအသွင်သဏ္ဍာန်အမျိုးမျိုးရှိကြတာတွေ့ရတယ်လို့ဖြေပါတယ်။မြစီမကိုစိတ်ဝင်ကတော့ပြည်တွင်းမှာလွတ်လပ်တဲ့သတင်းမီဒီယာတွေနေလို့မရအောင်စစ်ကောင်စီကလုပ်တယ်။အယ်ဒီတိုရီယယ်ရစစ်ကောင်စီကိုထောက်ခံသူဆပ်ပို့လုပ်တဲ့သူတွေပဲကြံခဲ့တယ်လို့ရေးပူးရအဖြစ်ပြောနိုင်ပါတယ်။ဒါပေမဲ့ပြည်တွင်းမှာလည်းအ ਨੇ စုကလျှို့ဝှက်ပြီး low profile နဲ့နေပြီးသတင်းအလုပ်ဆက်လုပ်နေတဲ့သတင်းသူရဲကောင်းတွေထောင်နှခန်းနေပြီးလုပ်နေတဲ့သတင်းသမားတွေလည်းရှိနေပါတယ်။ပြည်တွင်းမှာထောင်နှခန်းနေပြီးလုပ်နေတဲ့သတင်းသမားတွေနဲ့ချိတ်ဆက်ပြီးကျွန်တော်တို့သတင်းတွေရှင်းသန်းအောင်ဆက်လုပ်နေဆက်စူးစမ်းနေရတာဖြစ်ပါတယ်လို့ဖြေကြားခဲ့ပါတယ်။ဒါပြီးမီဒီယာဆိုတာဘယ်မှလဲရဘူးလား။ကြားနေရမှာလား။မီဒီယာလွတ်လပ်ခွင့်ဆိုတာဘယ်လိုလဲဆိုတဲ့အကြောင်းအရာတွေကိုလည်းမေးမြန်းဆွေးနွေးခဲ့ကြပါတယ်။ AR ကိုအောင်စောကတော့မီဒီယာလွတ်လပ်ခွင့်ဟာအရေးကြီးကြောင်းဒီမိုကရေစီနဲ့ဖက်ဒရယ်လိုချင်ရင်ရှင်သန်စေချင်ရင်မီဒီယာလွတ်လပ်ခွင့်ရှိဖို့မီဒီယာလွတ်လပ်ခွင့်ရှင်သန်ဖို့လိုအပ်ကြောင်းသူ့အယူဆကတော့မီဒီယာဟာပြည်သူကိုဆာဖ်လုပ်ဖို့သာဖြစ်ကြောင်းစစ်တပ်ကိုဆာဖ်လုပ်ဖို့မဟုတ်သလိုအတိုက်ခံကိုလည်းဆာဖ်လုပ်ဖို့မဟုတ်တဲ့အကြောင်းထို့အတူ NUG, KNU, KNLA, KRONI တို့ကိုဆာဖ်လုပ်ဖို့လည်းမဟုတ်တဲ့အကြောင်းပြောကြပါတယ်မြစီမကိုစိတ်ဝင်းကတော့ဒီမိုကရေစီနဲ့သတင်းလွတ်လပ်ခွင့်ဆိုတာဒင်းကားပြားတဲ့ပြားရဲ့ခေါင်းနဲ့ပန်းလို့ဖြစ်ကြောင်းဒီမိုကရေစီမရှိရင်သတင်းလွတ်လပ်ခွင့်မရှိနိုင်ကြောင်းထို့အတူသတင်းလွတ်လပ်ခွင့်မရှိရင်ဒီမိုကရေစီဆိုတာလည်းမရှိနိုင်ကြောင်းသတင်းသမားဟာမလိုရင်ထိုးချလိုရင်ပင့်ပေးလုပ်လို့မရကြောင်းသတင်းသမားဘက်မလိုက်ရဘူးဆိုတာသူ့အနေနဲ့လက်မခံကြောင်းသတင်းမှာဘက်လိုက်လို့မရဘူးဆိုတာမှန်ပေမဲ့အယ်ဒီတိုရီယယ်မှာဘက်ရှိတဲ့အကြောင်းပြည်သူတွေက credibility ဖြစ်တဲ့ယုံကြည်စိတ်ချရတဲ့သတင်းနဲ့သတင်းဌာနတွေကိုပိုဖတ်ကြပိုလက်ခံကြမှာဖြစ်တဲ့အကြောင်းဖြေကြားခဲ့ပါတယ်။ဦးကျော်စံတာကတော့အစိုးရတွေဟာပြည်သူတွေရဲ့အတန်းတွေကိုမီဒီယာတွေကတဆင့်ရရှိတဲ့ influence agent မျိုးဖြစ်ဖို့လိုတယ်။အဲ့ဒီအတွက်မီဒီယာလွတ်လပ်ခွင့်ဟာအရေးကြီးတယ်လို့ထောက်ပြထားပါတယ်။လက်တလော့စစ်ကောင်စီအောက်မှာသတင်းလွတ်လပ်ခွင့်မရှိဘူးဆိုတာကတော့အထူးပြောဖို့လိုမယ်မထင်ပါဘူး။ဒီမိုကရေစီနဲ့သတင်းလွတ်လပ်ခွင့်ဟာဒင်းကားပြားရဲ့ခေါင်းနဲ့ပန်းလိုပဲခွဲမရဘူးလို့ဆိုတဲ့အတွက်သတင်းလွတ်လပ်မှုမရှိတဲ့စစ်ကောင်စီလက်အောက်မြန်မာနိုင်ငံမှာဒီမိုကရေစီမထွန်းကားနိုင်တယ်လို့ဖက်ဒရယ်ဆိုတာလည်းရှင်းသားနိုင်စရာမရှိကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ
။ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုပြည်သွင်းနိုင်ငံတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မြန်မာပြည်မှာပေးစာကဏ္ဍကိုတော့မချခင်မှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီမတိုင်ခင်တော့မြင်ကွင်းကျဲမတ်စုများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။ဒီမြန်မာဆက်ဆံရေးပေါ်မှာမြမမူဝါဒအတိုက်အဝန်း6ခုရဲ့သဘောထားအမြင်စစ်တမ်းတွေးရှိချက်တွေကိုအပိုင်း5ပိုင်းခွဲပြီးတော့မြင်ကွင်းကျဲမတ်စုဖြစ်တဲ့ ISP မြန်မာကတင်ပြနေပါတယ်။အခုတစ်ပတ်တင်ပြမယ်နောက်ဆုံးပိုင်းမှာတော့တရုတ်နိုင်ငံရဲ့ဒေသတွင်းပေါင်းစည်းရေးအစီအမံတချို့နဲ့ပတ်သက်တဲ့သဘောထားတွေကိုစူးစီးထားပါတယ်ခင်ဗျာ။
တရုတ်မြန်မာဆက်ဆံရေးပေါ်မြမလူကျော်လူမော်တွေရဲ့သဘောထားအမြင်တွေကိုအပိုင်၅ပိုင်းခွဲပြီး ISP မြန်မာကတင်ပြနေပါတယ်။အခုတစ်ပတ်တင်ပြမယ့်နောက်ဆုံးအပိုင်းမှာတော့တရုတ်နိုင်ငံရဲ့ဒေတာရင်းပေါင်းစည်းရေးအစီအမံတွေနဲ့ပတ်သက်တဲ့ယူဆချက်အမြင်တွေကိုစုစည်းထားပါတယ်။ဒေတာရင်းဘက်စုံပူးပေါင်းဆောင်ရွက်ရေးအစီအမံတစ်ခုဖြစ်တဲ့လန်ချမ်းမဲခေါင်ပူးပေါင်းဆောင်ရွက်ရေးအစီအမံ LMC ကိုတော့အများစုကသိရှိကြပါတယ် LMC ဆိုတာကတရုတ်ဦးဆောင်တဲ့အစီအမံတစ်ခုဖြစ်ပြီးမဲခေါင်နိုင်ငံတွေကြားစီးပွားရေးလူမှုရေးနဲ့လုံခြုံရေးကဏ္ဍတွေကိုပူးပေါင်းဆောင်ရွက်နေကြတာပါစစ်တမ်းဖြေဆိုသူ58ရာခိုင်နှုန်းက LMC ကိုသိရှိကြပါတယ် ဒီအထဲမှာထင်ရှားကြော်ကြားသူတွေကအများဆုံးဖြစ်ပြီးတော့85ရာခိုင်နှုန်းအထိရှိပါတယ်။မသိဘူးလို့ဖြေသူက41ရာခိုင်နှုန်းရှိပါတယ်။မသိဘူးလို့ဖြေသူတွေထဲမှာပြည်သူ့ကာကွယ်ရေးတပ်ဒေသခံတပ်တွေကအများဆုံးဖြစ်ပြီး83ရာခိုင်နှုန်းရှိပါတယ်။ LMC ဟာပြည်တွင်းမှာရှိတဲ့ပုဂ္ဂလိကလုပ်ငန်းရှင်တွေကိုအကျိုးရှိစေမယ်လို့ရှုမြင်သူများပြားပါတယ်။ဖြေဆိုသူအားလုံးရဲ့69ရာခိုင်နှုန်းကအဲ့ဒီလိုရှုမြင်ကြတာပါ။စစ်ကောင်စီကိုအကျိုးရှိစေမယ်လို့ရှုမြင်တာက52ရာခိုင်နှုန်းရှိပါတယ်။အိမ်နီးချင်းနိုင်ငံတွေနဲ့ချိတ်ဆက်မှုအားကောင်းလာမယ်လို့လည်း60ရာခိုင်နှုန်းကယူဆပါတယ်။စီယံဝဲတည်မှုကိုရှော့ချနိုင်မှာမဟုတ်ဘူးလို့လဲ43ရာခိုင်နှုန်းကရှုမြင်ကြပါတယ်တရုတ်နိုင်ငံကဥဆောင်ပြီးပြုလုပ်နေတဲ့ကမ္ဘာလုံးဆိုင်ရာလုံခြုံရေးအစီအမံ GSI ကိုမသိရှိသူများပြားလာပါတယ် GSI ဟာတရုတ်သမ္မတမစ္စတာရှီကျင့်ဖျင်ရဲ့တတိယသက်တမ်းမှာစတင်လာတဲ့လုံခြုံရေးပူးပေါင်းဆောင်ရွက်မှုအစီအမံဖြစ်ပါတယ်စစ်တမ်းဖြေဆိုသူစုစုပေါင်းရဲ့84ရာခိုင်နှုန်းက GSI ကိုမသိရှိကြတာပါအရက်ဖက်အဖွဲ့အစည်းတွေရဲ့83ရာခိုင်နှုန်းနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့80ရာခိုင်နှုန်းကမသိဘူးလို့ဖြေခဲ့ကြပါတယ် GSI ကိုသိတယ်လို့ဖြေသူက25ရာခိုင်နှုန်းရှိပါတယ်သိတယ်လို့ဖြေသူတွေအထဲဤသူကာကွယ်ရေးတပ်ဒေသခံတပ်တွေကအများဆုံးဖြစ်ပြီး45ရာခိုင်နှုန်းအထိရှိတာပ
ါ SP မြန်မာရဲ့မြင်ကွင်းကျမဆူများအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ် VOE ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုဆက်ပြီးတော့အတန်လွင့်ပေးနေပါတယ်အခုတစ်ခါတော့မြန်မာပြည်မှာပေးစာကဏ္ဍကိုထုတ်လွှင့်ပေးပါပါမအေးတနာကျော်ကစီစဉ်တင်ဆက်ပေးထားပါတယ်ခင်ဗျာ
ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေသောရရှင်များရှင်။ VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်။VOA 1တော်သားများမင်္ဂလာပါ။သတင်းမှန်တွေသိရကြရလို့ VOA 1တော်သားညီကိုမောင်နှမတွေကိုကျေးဇူးဥပဒေကာရတင်ပါတယ်။ဘေးပြာတွေဝေးကွာကြပါစေရှင်ဆိုပြီးချိုမာဆိုတဲ့သရရှင်ဆုတောင်းမေတ္တာပို့သားလာပါတယ်။ကျေးဇူးထူတင်ပါတယ်နော်။ခင်ဖြူလင်းဆိုတဲ့သရရှင်ကလည်း VOA 1တော်သားတွေအားလုံးကျန်းမာနေကောင်းကြပါစေဆိုပြီးဆုတောင်းပေးလာတာပါ။ကျေးဇူးပါရှင်။ဖြစ်စီစဉ်ကိုနားဆင်ကြည့်ရှုပြီးတော့မေးလာတဲ့သောရရှင်တယောက်ရဲ့စာကိုဖော်ပြပေးကြပါမယ်။ခင်ဝင်းဖိလစ်ပိုင်ကပါဆိုတဲ့သောရရှင်မှာ
ကျွန်တော်ကဖိလစ်ပိုင်မှာရောက်ရှိနေပြီးတော့အခြေချနေထိုင်နေတာ1994ခရဲကပါ။မေလ6ရက်နေ့ညသတင်းမှာပါတဲ့မဆုမြတ်မွန်ရဲ့ဆွေးနွေးကမ်းအမေရိကန်တပ်သားတစ်ကိစ္စကိုကျွန်တော်အထူးစိတ်ဝင်စားပါတယ်။ကျွန်တော်မှာသားတယောက်ရှိပါတယ်။သူကအခုနောက်ဆုံးနှစ်တက်ကနိုလော်ဂျီမှာပညာသင်ကြားနေပြီးလက်ရှိဖိလစ်ပိုင်နိုင်ငံမှာဖွင့်ထားတဲ့ Toyota ကားကုမ္ပဏီမှာအလုပ်လုပ်နေတာပါ။လာမယ့်ဇွန်လမှာအလုပ်လုပ်ရတဲ့ကာလပြီးပါမယ်။သူကကာရာတေ၊တိုင်ကွန်ဒို၊ရက်စလင်းအားကစားသမားပါ။အတော့အစားမရှိ၊မိမလိုက်စားခြင်းမရှိပါဘူး။သူကစိတ်ဝင်စားနေတာကြားပါပြီ။အမေရိကမှာ Marine Navy ဖြစ်ဖြစ်စစ်သားဖြစ်ဖြစ်တက်တဲ့ပညာနဲ့ဝင်ရောက်လုပ်ကင်ပြီးဆက်လက်ပညာသင်ကျင်လို့နီလန်းရှာဖွေနေတာအထက်တန်းကျောင်းသားဘဝကလေးကပါ။ဖြစ်နိုင်မယ်ဆိုရင်ဖိလစ်ပိုင်နိုင်ငံသားမြန်မာသွေးကိုကူညီလမ်းပြပေးကြပါအောင်ခင်ဗျာကျေးဇူးတင်ပါတယ် VOA ရေ
ဟုတ်ကဲ့ပါဒီသောရရှင်ကအမေရိကန်စစ်တပ်ထဲဝင်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့မေးလာတဲ့အတွက်ကြောင့်မလို့ဒီအစီအစဉ်ကိုတင်ဆက်ပေးတဲ့မက်ဆူမြတ်မွန်ကသူမေးမြန်းထားတဲ့ဒီအမေရိကန်စစ်တပ်မှာလက်ရှိတပ်သားသစ်စုဆောင်ရေးတောင်းယူထားတဲ့ဥက္ကူကိုပိုင်ဆိုးကျော်ကိုမေးပေးထားပါတယ် ဥပုပ်ပေါ်ပိုင်းစိုးကျော်ကဒီတော်ရရှင်အခုကျမတို့စီကိုမေးလာပြီးစာရေးလာတဲ့တော်ရရှင်ဥခင်ဝင်းတည်ခြင်းမဲ့မိကွန်လေးကိုဖြည့်ပေးထားပါရနော
်ဟုတ်ကဲ့ခင်ဗျာအမေရိကန်စစ်တပ်ထဲကိုဝင်ဖို့ဆိုရင်အခုလက်ရှိမှာလိုအပ်တာကတော့အနည်းဆုံးgreen card တောင်မဟုတ်ရင်နိုင်ငံသားဖြစ်ဖို့လိုတယ်ခင်ဗျာတကယ်လို့တချို့တခါလေကြာရင်ကိုရီးယားတို့ဘာလို့မှအမေရိကန်စစ်သားစုဆောင်တဲ့တပ်တွေရှိတယ်ဒါပေမဲ့အဲ့ဒီတပ်တွေကကိုရီးယားမတာဝန်ကျနေတဲ့စစ်သားတွေရဲ့တာသမီတွေအတွက်ပဲခင်ဗျာအနည်းဆုံးသူတို့မှာ green card တောင်မဟုတ်နိုင်ငံသားဖြစ်ဖို့တော့လိုတယ်ဝင်ဖို့က
ဟုတ်အဲ့တော့ American နိုင်ငံသားမဟုတ်ဘူးနောက်တစ်ခါ green card မရှိဘူးဆိုရင်တော့American စစ်တပ်ထဲကိုဝင်နိုင်ဖို့နီလန်းမရှိဘူးပေါ့နော
်အခုလက်ရှိမှာတော့မရှိသေးဘူးခင်ဗျာ
ဒါကတော့မဆုမြတ်မွန်ဆက်သွယ်မေးမြန်းထားတဲ့သောရရှင်ကဒီ American ပြည်အောင်စုစစ်တပ်ထဲဝင်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ရှင်းပြထားတာဖြစ်ပါတယ်ရှင်သောရရှင်ရဲ့ရင်ဖွင့်စာတွေကိုခုဆက်ပြီးတော့ဖော်ပြပေးသွားခြင်းပါလေမြန်မာနိုင်ငံမှာနိုင်ငံရေးစီရေးပဋိပက္ခတွေတဲ့နေ့စဉ်လူမှုဘဝကြက်တဲလို့ပြည်ပအတိုင်းပြည်တွေမှာအလို့သွားလို့ကြားတဲ့အခါမှာကြုံတွေ့ရတာတွေကိုသောရရှင်ရင်ဖွင့်စာရေးလာကြတာမကြာခဏရရှိပါတယ်နော်ဒီမှာသောရရှင်တယောက်ကျွန်တော်ရဲ့ Facebook အကောင့်ကိုဘသူကမှမပြောပါနဲ့လို့မှာပြီးတော့တရုတ်ပြည်ရောက်ရခိုင်တိုင်းရင်းသားတယောက်ပါလို့ဆိုလာတဲ့သောရရှင်စာရေးလာတာကတော့
မင်္ဂလာပါဘူးရေခင်ဗျာကျွန်တော်ဟာရခိုင်တိုင်းဒေသတယောက်ပါအခုကျွန်တော်ဟာတရုတ်ပြည်ယူနန်ပြည်နယ်မှာနေပါတယ်ခင်ဗျာအခုဆိုရင်တရုတ်ပြည်နယ်မှာနေထိုင်ခွင့်စာအုပ်အစင်းအနီ9ရက်ကနေဝင်လာပြီးတရုတ်ပြည်ထဲကိုရောက်မှနေထိုင်ခွင့်စာအုပ်လုထားတဲ့သူတွေကိုပါတရုတ်စိုးရွားကအကုန်လုံးကိုလိုက်ဖမ်းနေပါတယ်ခင်ဗျာရခိုင်တိုင်းဒေသပါဝင်တရုတ်ပြည်ထဲကဖမ်းရှားလိုက်တဲ့သူတွေအားဆိုရင်အခုမူဆေမြို့မှာဘေးနေရာကိုမှတော်လာလို့မရပဲဂျောင်ပိတ်ခံနေရတယ်လို့ဖြစ်နေပါတယ်အခုဆိုရင်မူဆေကိုရောက်နေတဲ့ကျွန်တော်တို့ရခိုင်လူမျိုးတွေအတွက်တော်တော်ကိုအခက်အခဲဖြစ်နေကြတယ်ညဆိုရင်လည်းစကားစကားနဲ့စူဆောင်းရေးလာဖမ်းတာတွေရှိတယ်။ကချင်လူမျိုးတွေတွဲဆိုရင်ကချင်လူမျိုးတွေရွာပြန်လို့ရအောင်တရုတ်ပြည်ထဲမှာရှိတဲ့ကချင်ဖွဲ့စည်းတွေကအပြည့်အဝကူညီပေးနေကြတယ်။ကျွန်တော်တို့ရခိုင်လူမျိုးတွေမှာဆိုရင်တရုတ်ပြည်ထဲမှာရှိတဲ့အရိုက်ခတ်တပ်တော်ကတာဝန်ခံတွေကိုတင်ပြလို့ရှိရင်လည်းဘသူမှကိုဂရုမစိုက်ကြပါဘူး။ဒီအကြောင်းအရာတွေနဲ့ပတ်သက်ပြီးကျွန်တော်တို့အရိုက်ခတ်တပ်တော်ရဲ့တာဝန်ရှိသူတွေကိုတစုံတစ်ခုလောက်မေးမြန်းပေးစီရှင်ပါတယ်ခင်ဗျာ။ကျွန်တော်ပြောပြတဲ့အကြောင်းအရာတွေကမပြည့်စုံသေးလို့နားမရှင်းတာရှိရင်လည်းကျွန်တော်ကိုဆက်တွေ့မေးမြန်းလို့ရပါတယ်ကျေးဇူးပြုပြီးကျွန်တော်ရဲ့လုံခြုံရေးကြောင်းကျွန်တော်ဘသူဘဝဆိုတာနဲ့ဆက်တွေ့လမ်းကြောင်းကိုတော့တစိုက်လောက်ဝတ်ထားပေးပါကျေးဇူးတင်ပါတယ
်ဒါကတရုတ်ပြည်ထဲရောက်နေတဲ့သောရရှင်စာရေးပြီးတော့မေးလာတာဖြစ်ပါတယ်တက်ဆိုင်ရာကပဲဖြေကြားပေးနိုင်မယ်ထင်ပါတယ်နော်နောက်ထပ်သောရရှင်နေလင်းအောင်ဆိုတဲ့သောရရှင်ကတော့ပြည်ပမှာအလုပ်သွားလုပ်နေကြရတဲ့မြန်မာအမျိုးသမီးလေးတွေကြုံရလေးရှိတဲ့အခက်အခဲကိုရေးလာတာပ
ါမင်္ဂလာပါ VOA မြန်မာအသံအစီအစဉ်မြန်မာနိုင်ငံရဲ့အခြေအနေကြောင့်စီးပွားရေးအလုပ်အကိုင်ခွင့်လန်းကျတဲ့ပြီးမြန်မာနိုင်ငံကအမျိုးသမီးငယ်လေးတွေလည်းအရှေ့လက်ပိုင်းဒေသဖြစ်တဲ့ UAE, Saudi Arabia, Oman, Iraq စတဲ့နိုင်ငံတွေမှာအိမ်အကူဖြစ်သွားလို့လုပ်ကြရတယ်။အဲဒီလိုသွားလုပ်ရတဲ့နေရာမှာစိန်ခေါ်မှုတွေအများကြီးကြုံရတာပါ။တချို့ကကိုတိလက်ရောက်ကျူးလွန်ခံရတယ်၊မိသားစုနဲ့အဆက်အသွယ်လုပ်မရဘူး၊ Wi-Fi ပေးမထားဘူး၊လက်ကလည်းလွှဲမရဘူးဆိုပြီးအကြောင်းမျိုးမျိုးပြပါလေ
။ဒါကပြည်ပမှာရောက်ရှိပြီးတော့အလုပ်သွားလုပ်ကြတဲ့မြန်မာအမျိုးသမီးလေးတွေအိမ်ကူလုပ်ကြတဲ့သူတွေကြုံတွေ့ရတဲ့အခက်အခဲကိုရေးလာတာဖြစ်ပါတယ်။ဒါမဲ့လည်းပြောရမယ်ဆိုရင်အဆင်ပြေပြီးတော့သူတို့အိမ်ရှင်နေတဲ့အဆင်ပြေနေတဲ့သူတွေလည်းရှိပါရဲ့နော်။အခုဆက်ပြီးတော့ရန်ကုန်မြို့မှာကြုံတွေ့နေရတဲ့အခက်အခဲကိုရင်ဖွင့်လာတဲ့သောရရှင်ရဲ့စာတစောင်ကိုဖော်ပြပေးကြပါလိမ့်။မယန်းကုန်းမြို့နယ်အင်းစိန်လမ်းမကြီးတစ်လျှောက်လမ်းမီးတွေပြက်နေလို့ဒုက္ခရောက်ရပါတယ်ဆိုပြီးဒီသောရရှင်စာရေးပြီးတော့တက်ဆိုင်ရာကိုတိုင်ကြားလာတာပါ
။ရန်ကုန်တိုင်းဒေသကြီးမယန်းကုန်းမြို့နယ်နှစ်ရက်ကွယ်သုံးရက်ကွယ်အင်းစိန်လမ်းမကြီးတစ်လျှောက်လမ်းမီးကြီးတွေအလုံးပြက်နေပါတယ်။ NLD အစိုးရအမေစုလက်ထက်ကလမ်းမီးကြီးတွေထင်းထင်းလင်းနေပေမဲ့အခုတော့2021ခုနှစ်အာနာသိမ်းပြီးနောက်ပိုင်းကနေအခုထိဆိုတော့မီးပြက်နေတာ3နှစ်ကျော်ပါပြီ။မီးတွေပြက်နေတော့ပြည်သူတွေရဲ့အိမ်တွေဆိုင်တွေညဘက်ဖောက်ထွင်းခိုးယူခံရတာပေါ့ညအချိန်ရင်တိုက်မှုတွေလည်းလက်သေးမဖော်နိုင်ပဲလူတွေတည်တယ်ရန်ဖြစ်တာကအစလူတက်မှုအစုံတရားခံရှာမရပါဘူးဒီလိုလမ်းမီးပြက်နေတာ EBC ကိုပြောတော့လဲစီပင်ကိုလွှဲချတယ်လေစီပင်ကိုသွားပြောတော့ EBC ကိုဗိုလ်လီဘောပြန်ပုတ်တယ်စီပင်ကလည်းတစ်ပင်တစ်ကိုင်းတွေကြောင့်မီးကျိုးတွေပြက်တယ်ဆိုတာတိလျက်နဲ့မခုတ်ကြပဲနဲ့ပြည်သူတွေကအမြင်မတော်လို့ခုတ်ရင်လဲတစ်ပင်တစ်ပင်ခုတ်ထောင်သုံးနှစ်ဆိုပြီးချက်ချင်းရောက်ချလာတယ်လို့ပတ်စံပြီးဖြေရှင်းရပြန်ပါတယ်ဒီလိုဆိုတော့အာနာမတရားငန်းငန်းတက်တင်းထားသူတွေအနေနဲ့မီးမလာလို့ဆဲကြတဲ့အခါထောင်ချမဲ့အစာ တဝင်းမယူကြတဝင်းမကြည်ကြပဲလက်စားနေကြတဲ့ EBC နဲ့စီပင်ကိုပဲထိထိရောက်ရောက်အေးအေးယူတင်တာကို VOA ကလည်းတင်ပြပါရခင်ဗျာ
EBC နဲ့စီပင်ဒီကိစ္စကိုတေချာမကင်တွယ်လို့ဒီဟာကိုသက်ဆိုင်ရာကသိရှိပြီးအေးအေးယူပေးပါဆိုပြီးဒီသောရရှင်စာရေးပြီးတော့ VOA ကလည်းတိုင်ကြားလာတာဖြစ်ပါတယ်ရှင်သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာလည်းရက်ချင်ပါတယ်အလုံးပုံမကောင်းမတဲ့နေ့ရက်တွေအများဆုံးပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုပါတယ်ရှင
်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြား Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bammi News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာမှတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းထဲတိုက်ရိုက်နားဆင်နိုင်ပါတယ်။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်နေအားလုံးဘေးရန်ရဲ့ကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင
်။မြန်မာဘေးစာကဏ္ဍကိုမအေးတနာကျော်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကို Washington DC မြို့တော်ကနေည10နာရီထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်အခုတော့တနင်္ဂနွေနေ့ညအတွက်နောက်ဆုံးကြံရှိတဲ့ကမ္ဘာလွှာထူးခြားစံပြသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ Indonesia နိုင်ငံက Orangutan မြောက်ဝန်ကြီးတကောင်ဟာသူ့အနာသူဆေးဘက်ဝင်တည့်ရွက်တွေနဲ့ဆေးပြန်ကုနေတာကိုသိပ္ပံပညာရှင်တွေပထမဦးဆုံးအချိန်ဗီဒီယိုမှာတင်တင်ခဲ့ပါတယ်ဂျပန်နိုင်ငံမျိုးလေးတစ်မျိုးဟာဒီနမဲကျော်ဖူဂျီတောင်ကိုမြင်ရတဲ့ဓာတ်ပုံရိုက်ရင်လှပတဲ့မြင်ကွင်းကိုပိတ်ပစ်ဖို့ပြင်ဆင်နေပါတယ်ဒီလိုကမ္ဘာလွှာကထူးထူးခြားခြားသတင်းတွေကိုတော့ကိုငိမ့်ချမ်းနဲ့မက်ခင်ဖြူတွေတို့ကတင်ဆက်ပေးထားပါတယ်ခင်ဗျာ
ဒီရှာနိုင်ငံကအော်ရန်ကူတန်မျိုးဝင်ကြီးတကောက်ဟာသူ့ရဲ့အနာကိုသူ့ဘက်သားသူဆေးဘက်ဝင်သိရွက်တွေနဲ့ဆေးပြန်ကုနေတာကိုသိပ္ပံပညာရှင်တွေကပထမဦးဆုံးအချိန်ဗီဒီယိုမှတ်တမ်းတင်နိုင်ခဲ့ပါတယ်။ဆေးဘက်ဝင်အရွက်တွေကိုဝါပြီးရာကူးဆိုတဲ့အော်ရန်ကူတန်မျိုးဝင်ကြီးဟာညာဘက်ပါဘော်ကဒဏ်ရာဘော်ကိုအရွက်တွေအုံပြီးကုသနေတာကိုမှတ်တမ်းတင်နိုင်ခဲ့တဲ့အကြောင်း Scientific Reports ဂျာနယ်မှာလည်းရှိပါတယ်။အင်ဒိုနီးရှားနိုင်ငံကူနန်လော်ဆာမြို့သားဥယျာဉ်ကြီးထဲမှာရှိတဲ့အော်ရန်ကူတန်တွေကို1994ခုနှစ်ကတည်းကလေ့လာနေတာဖြစ်ပြီးအခုလိုမျိုးကုသနေတာကိုတော့ပထမဦးဆုံးမြင်ခဲ့ရတာဖြစ်ပြီးတော့တခြားမြောက်ဝင်မျိုးနွယ်တွေဆေးဘက်ဝင်အပင်ရှာပြီးသုံးတာကိုမှတ်တမ်းတင်ခဲ့ပြီးလည်းဖြစ်ပါတယ်။အဲ့ဒီဒဏ်ရာဟာနှစ်လအကြာမှပျောက်သွားခဲ့တာကိုလည်းတပ်ပုံမှတ်တမ်းတင်နိုင်ခဲ့ပါတယ်။အခုလိုအမှုအချင်းကိုသူ့ရဲ့အမေစီကဒါမှမဟုတ်တခြားအော်ရန်ကူတန်တစ်ကောင်စီကသိယူခဲ့တာဖြစ်နိုင်တဲ့အကြောင်းသိပ္ပံပညာရှင်တွေကခန့်မှန်းပါတယ်။တခြားမြောက်ဝင်တွေကိုကုသပေးသလားအရင်ကလည်းကိုယ့်ဘာသာကိုကုဘူးသလားဆိုတဲ့ကိစ္စနဲ့ပတ်သက်လို့တက်တေအထောက်ထားထက်လို့တဲ့အကြောင်းသိပ္ပံပညာရှင်တွေကပြောဆိုကြပါတယ်ရှင
်ဂျပန်နိုင်ငံကမျိုးလေးတစ်မျိုးဟာနာမည်ကျော်ဖူဂျီတောင်ကိုမြင်ရတဲ့ဓာတ်ပုံရိုင်းလှပတဲ့မြင်ကွင်းကိုပိတ်ဖြစ်ဖို့ပြင်ဆင်နေပါတယ်ခရီးသွားတွေကိုဆွဲဆောင်တာများပြီးဒေသခံတွေကိုအနှောက်အယှက်ဖြစ်စေတာကြောင့်အုတ်တိုင်းအမြင့်ကြီးတစ်ခုကိုတိဆောက်ပြီးဒီမြင်ကွင်းကိုပိတ်ဖြစ်ဖို့တာဝန်ရှိသူတွေကလှုံ့ဆော်နေတာပါ။ဖူဂျီကာဝါဂူချီခရိုင်မှာတည်ရှိတဲ့ဒီမြို့ကလေးဟာ ဖူဂျီတောင်နဲ့ဒေသခံစတိုးဆိုင်လေးကိုတွဲပြီးမြင်ရတာပါ။အမိုက်တွေပွာတာ၊ကားလန့်ကျက်တာနဲ့ကားတွေကိုတရားမဝင်ရပ်တာတွေကြောင့်ဒေသခံတွေကတိုင်ကြားထားတာပါ။လမ်းစည်းကမ်းတွေကိုလည်းမလိုက်နာကြတဲ့အတွက်ရေမတော်တဆမှုတွေလည်းဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။အခုနှစ်မေလအလယ်လောက်မှာရှစ်ပေလောက်မြင့်တဲ့ဒီအုတ်တိုင်းကြီးကိုတိဆောက်လို့ပြီးမယ်လို့ခန့်မှန်းထားပါတယ်။ဂျပန်နိုင်ငံရဲ့ရန်ငွေတန်ဖိုးကျနေတဲ့အတွက်ကြောင့်လည်းနိုင်ငံသားခီးသွွားတွေကိုဆွဲဆောင်နေပြီးခီးသွွားဧည့်သည်တွေကအရင်ကထက်အများအများလာရောက်နေကြတာပါခင်ဗျာ
။ပြည်သက်ပေါင်မုတ်ဖုတ်သမားတွေဟာပါရီမြို့မှာအရှေ462ဘီလောက်ရှိတဲ့ကမ္ဘာအကြီးဆုံးဘာဂတ်ကြီးကိုပြည်ခဲ့တဲ့တစ်ပတ်ကဖန်တီးခဲ့ကြပါတယ်။ပြည်ခဲ့တဲ့9နှစ်တုန်းကအီတလီနိုင်ငံမှာစံချိန်တင်ထားတဲ့စံချိန်အရှေပေ435ပေကိုချိုးပြီးတော့ဂင်းနစ်ကမ္ဘာမှတ်တမ်းစံချိန်တင်လိုက်တာပါပုံမှန်ဘာဂတ်တွေထက်235ဆပိုရှိတဲ့ဒီပေါင်မုတ်ကြီးကိုပါရီမြို့စင်ဂျေဘုံဆာရနက်စ်မှာပေါင်မုတ်ဖုတ်သမားတွေကအသင်းပွဲတစ်ခုမှာဖန်တီးခဲ့တာပါဒီပေါင်မုတ်ကြီးကိုဖုတ်ဖို့ပြည်သစ်မုတ်ဖုတ်သမားတွေဟာမနက်3နာရီခန့်ကစတင်ပြင်ဆင်ခဲ့ပြီးတဖြည်းဖြည်းချင်းဖုတ်လို့ရတဲ့ဘိန်းပါတဲ့မီးပုံနဲ့ဖုတ်ခဲ့ရတာပါဒီဘာဂတ်ကြီးရဲ့အစိတ်ပိုင်းတစ်ချို့ကိုနှစ်လက်ပေါက်လောက်ရှိတဲ့အပိုင်းလေးတွေဖြတ်ပြီးပွဲကိုလာရောက်တဲ့သူတွေကိုကျွေးမွေးခဲ့ပြီးတော့ဂျန်တဲ့အပိုင်းတွေကိုတော့အေယာမဲတွေကိုလှူဒန်းခဲ့ပါတယ်။ပြည်သစ်ရိုးရာဘာကက်ပေါင်မုတ်ဟာအရှေ 23.6 လက်မရှိရမှာဖြစ်ပြီးဂျုံရေနဲ့စားနယ်တစ်စည်းကိုအသုံးပြုဖန်တီးရမှာဖြစ်ပြီးတော့အလေးချိန် 250 ဂရမ်ရှိရမှာဖြစ်တယ်လို့တရားဝင်သတ်မှတ်ထားပါတယ်ရှင
်။ကျူဘားနိုင်ငံဟာဗာနာမြို့တော်မှာလူရာပေါင်းများစွာကျူဝဲပြီးစာစာကာနီတမျိုးနဲ့ကမ္ဘာမှတ်တမ်းစံချိန်တင်ဖို့ချိုးပန်းခဲ့ကြပါတယ်။ရူတာဒီကက်ဆီနိုစတိုင်ဆာဆာကာနီမျိုးကိုကျူဘာအမျိုးသားဂီတတစ်မျိုးဖြစ်တဲ့စန်းဂီတကိုဂုံပြူတဲ့အနေနဲ့ကပြခဲ့ကြတာပါ။အာဗာနာမျိုးတော်ကအထင်ကရနေရာတစ်ခုဖြစ်တဲ့မဲလ်ကွန်ကန်နာမှာစူဝေးကပြခဲ့ကြတာဖြစ်ပြီးတော့10မိနစ်ကြာဝိုင်းပတ်စူဝေးခဲ့ကြတာပါ။ရူတာဒီကက်ဆီနိုစတိုင်ဆာဆာကာနီမျိုးဟာဇုံတွဲ2ယောက်ဆက်ဝိုင်းပုံစံတွဲဖက်ကြရတာဖြစ်ပြီးတော့တစ်ချိန်တည်းမှာလည်းပုံစံအမျိုးမျိုးပုံဖော်ရတာပါ။ကျူဘားနိုင်ငံမှာစတင်ခဲ့တဲ့စံဂီတအမျိုးအစားကိုထိမ့်သိမ့်ဖို့နဲ့ကက်ဆီနိုစတိုင်ဆာဆာကာနီမျိုးကိုထိမ့်သိမ့်ဖို့အခုလိုပွဲကိုစီစဉ်ခဲ့ရတာဖြစ်တဲ့ကြောင့်စီစဉ်သူတို့ကပြောပါရယ်ခင်ဗျာ
ထူးခြားဆန်းများသတင်းများအစီအစဉ်ကိုကိုငင်းချန်းနဲ့မက်ခင်ပြည်ရီတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုကစပြီးတော့သတင်းချင်းချုပ်ကိုကိုဇောင်းနိုင်ငံတလက်ချင်းညာပေးမှာဖြစ်ပါတယ်ခင်ဗျာ
ကာဇာကမ်းမြောင်မြောက်ပိုင်းမှာရှိတဲ့ဂျာဘလီယာဒေသကိုအစ္စရေးကဒီကနေ့အစောပိုင်းမှာတင်ကားတွေပို့လိုက်ပါတယ်။အစ္စရေးကစနေညပိုင်းမှာလေကြောင်းကတိုက်ခိုက်မှုတွေအကြီးအကျယ်ပြုလုပ်ခဲ့တာကြောင့်လူ19ဦးသေဆုံးပြီးတော့ဒါဇင်နဲ့ချီထိခိုက်ဒဏ်ရာရခဲ့တယ်လို့ကာဇာကျမ်းမာအေရာရှိတွေကပြောပါတယ်။ဂျာဘလီယာဟာကာဇာမှာရှိတဲ့တမိုင်းဝင်ဒုက္ခသည်စခန်း6ခုတည်းရာတစ်ခုဖြစ်ပြီးလူပေါင်း3000ကျော်နေထိုင်တဲ့နေရာလည်းဖြစ်ပါတယ်ခင်ဗျာ။ရုရှားနဲ့နေဇတ်ဒေသဖြစ်တဲ့ယူကရိန်းပိုင်ခါကီဖ်ဒေသအတွင်းမှာရှိတဲ့အရေးပါတဲ့မြို့ကိုရုရှားတို့ကနေဇတ်ဖျက်ချောက်ပြီးတိုက်ခိုက်မှုတွေအရှိန်မြင့်လုပ်နေတဲ့အတွက်ထောင်နဲ့ချီတဲ့ဒေသကနေဘေးကင်းရာထွက်ပြေးတင်းရှောင်နေကြရတယ်လို့ယူကရိန်းတာဝန်ရှိသူတွေကဒီကနေ့ပြောပါတယ်လူပေါင်း 4,100 နီးပါးကိုဘေးကင်းရာကိုရှေ့ပြောင်းပေးခဲ့ရကြောင်းခါကီဖ်ဒေသအုပ်ချုပ်ရေးမှူးကလူမှုကွန်ရက်မှာရေးပါတယ်ဒါဟာဒေသတွင်းမှာရှိတဲ့ကျေးရွာ၅ရွာကိုရုရှားတို့ကသိမ်းပိုက်လိုက်ကြောင်းကြေညာအပြီးနောက်နေ့မှာပဲအခုလိုပြောကြားလိုက်တာဖြစ်ပါတယ်ခင်ဗျာအင်ဒိုနီးရှားနိုင်ငံမှာတော့နိုင်ငံအနောက်ပိုင်းမီးတောင်ပေါက်ကွက်မှုဖြစ်ခဲ့တဲ့ဒေသမှာမိုကြီးပြည်ရုတ်တရက်ရေကြီးမှုတွေဖြစ်ခဲ့တာအပြင်အေးခဲနေတဲ့ချော်ရည်တွေစီးဆင်းခဲ့တာကြောင့်အနည်းဆုံး12ဦးသေဆုံးပြီး4ဦးပျောက်ဆုံးနေတယ်လို့တာဝန်ရှိသူတွေကဒီကနေ့မေလ12ရက်နေ့မှာပြောပါတယ်စနေနေ့ည10နာရီခွဲလောက်ကနိုင်ပေါင်းများစွာမိုးတွေအဆက်မပြတ်ရွာသွန်းပြီးမာရာပီမီးတောင်ကနေချော်ရည်တွေအေးနေတဲ့ချော်ရည်တွေစင်းစင်းခဲ့တာမှာဂျာဘာကျွန်းအနောက်ပိုင်းအန်ဂမ်နဲ့တနာဒတာကြေးရွာတွေမှာရေကြီးမှုတွေဖြစ်ခဲ့တယ်လို့ရှာဖွေကယ်ဆယ်ရေးအဖွဲ့တာဝန်ရှိသူတွေကပြောပါတယ်ခင်ဗ
ျတရင်ချင်းချုပ်ကိုကိုဇော်ဝင်းလိုက်ချညာဖေးခဲ့တာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လုပ်ရေးမှုကကိုစန်းကျော်ဖြစ်ပြီးတော့အတန်လမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Helen Gordian နဲ့ TM1 လို့ဖြစ်ပါတယ် VOA American အတန်ရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ3251နဲ့လိုင်းလမီတာ190တို့ကနေအတန်လွင့်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ။